Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2018ခုနှစ်ဒီဇင်ဘာလ19ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောက်မှာဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့ဥရောပသမ္မဂ EU ရဲ့တံတမဆက်သွယ်ရေးကွန်ရက်တွေကိုအင်တာနက်တက်ခဲ့သူ hackers တွေဖောက်ထွင်းဝင်ရောက်ပြီးအရေးကြီးတဲ့ကျင်းနှံစာပေါင်းထောင်ချီပြီးတော့ရယူခဲ့ကြပါတယ်။မြန်မာစစ်တပ်နဲ့ဆက်နွယ်သူတွေအွန်လိုင်းပေါ်မှာစီရင်ချိုးဖောက်သူတွေအဖြစ်ရာနဲ့ချီတဲ့အကောင့်တွေနဲ့စာမျက်နှာတွေကို Facebook လူမှုကွန်ရက်ကပိတ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်မဲ့သတင်းလွှာမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးသွားတဲ့တိမ့်နဲ့ချီတဲ့ဒုက္ခသည်တွေနေရပြန်ရေးအတွက်ဒုက္ခသည်2000ကျော်စီးရင်ကိုဘင်္ဂလားဒေ့ရှ်ဘက်ကမြန်မာနိုင်ငံကိုပေးပို့ထားပြီးမြန်မာဘက်ကဒါကိုစီစစ်နေပါတယ်
။ပထမအချက်ကကြတော့ဟိုပေါ့မိမိဆန္ဒအလျောက်ပြန်မပြန်ဆိုတဲ့အချက်တစ်ခုရယ်။နောက်ဒုတိယအချက်ကကြတော့မြန်မာနိုင်ငံ
နိုင်ငံညာရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့ဆင့်ဆက်ဆွေးနွေးရေးဌာနညွှန်ကြားမှုချုပ်ဦးချန်းအေးပြောသွားတာပါ။နောက်ပိုင်းမှာပြည်စုံကိုနားဆင်ရပါမယ်။ဒီကြောင်းနဲ့တူတက်မတော်နဲ့ပတ်သက်နေတယ်ဆိုတော့ Facebook ဆက်မျက်နှာတချို့ပိတ်ပစ်လိုက်ပြီလို့ Facebook ကသတင်းထုတ်ပြန်တဲ့အကြောင်းတက်မတော်နဲ့အေးအေးတိုက်ပွဲကြောင့်ရွာသားတွေစစ်ဘေးတိမ်းရှောင်နေရတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားပါမယ်။သတင်းပတ်စင်ကဏ္ဍတွေမှာတော့လူလူနဲ့ကျန်းမာရေးကဏ္ဍမြမအရေးသုံးသပ်ချက်တို့အပြင်တပတ်တွင်းအားကစားသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်တို့ကပြောပြပေးပါအောင်ရှင
်။ဥရောပသမ္မဂ EU ရဲ့တံတမဆက်သွယ်ရေးကွန်ရက်တွေကိုအင်တာနက်တက်ခဲ့သူ hackers တွေက၃နှစ်ကြာဖောက်ထွင်းဝင်ရောက်ခဲ့ကြပြီးအရေးကြီးတဲ့ကျင်းနှံစာပေါင်းထောင်နဲ့ချီပြီးဒေါင်းလုဒ်ရယူခဲ့တဲ့အကြောင်းအမေရိကန်သတင်းစာကြီးဖြစ်တဲ့ New York Times ကဖော်ပြလိုက်ပါတယ်။ဖောက်ထွင်းမှုကို Cyber Internet လွန်ညွှန်ရေးကုမ္ပဏီတစ်ခုဖြစ်တဲ့ Area 1ကဖော်ထုတ်တွေ့ရှိပြီးကျင်းနှံစာပေါင်း1100ကျော်ကိုသတင်းစာတိုက်ကိုဖိအားခဲ့ကြောင်းလည်းမနေ့နောက်ပိုင်းကဖော်ပြတဲ့သတင်းမှာပြောဆိုခဲ့တာပါ။ဖောက်ထွင်းခံရတဲ့စာရေးထဲမှာတော့ EU ကိုမချိုက်တဲ့ American သမ္မတ Donald Trump ရဲ့အပြုအမူတွေကြောင့်မလုံခြုံတဲ့ခံစားချက်တွေပေါ်ပေါက်နေတာပါဝင်ခံမှန်းရခဲ့တဲ့ American ဆွေးရပေါ်စိုးရိမ်မှုတွေကိုသိသာသာတွေ့ရကြောင်းလည်းဖော်ပြထားပါတယ်။စာရေးထဲမှာ EU က Russia တရုတ်နိုင်ငံနေနဲ့ဆက်ဆံရေးမှာအဆင်ပြေဖို့ကြိုးပမ်းနေရတာတွေ EU နိုင်ငံကနျူကလ ியர் စီစဉ်နေပြန်ဆက်နိုင်တဲ့အန္တရာယ်နဲ့ပတ်သက်တာတွေ sorry Israel နိုင်ငံအပြင် EU နဲ့ဆက်ဆံနေတဲ့တခြားနိုင်ငံတွေကခေါင်းဆောင်နေတဲ့အပြန်အလှန်ပြောဆိုမှုမှတ်တမ်းတွေပါဝင်တယ်လို့လည်းဆိုပါတယ်တချို့ထိတ်တန့်လျော့အချက်လက်တွေကိုတော့တိကျစနစ်တစ်ခုနဲ့ခွဲပြီးသိသိထားတဲ့အကြောင်းလဲဥရောပတာဝန်ရှိသူတွေကိုကူကပ်ပြီးသတင်းကဖော်ပြခဲ့တာပါ Washington မြို့တော်ခြေဆိုင် EU ကိုယ်စားလှယ်အဖွဲ့ဒုတိယအကြီးအကဲရဲ့ကြီးနန်းစာတစ်စောင်မှာတော့သမ္မတ Trump နဲ့ဆက်ဆံမယ်ဆိုတာ Congress တော်အမတ်တွေနဲ့ဓာတ်ရိုက်လှုပ်လှုပ်ဖို့တိုက်တွန်းထားပြီး American ဟာအရေးကြီးဆုံးမဟာမိတ်ဖြစ်ရင်ညွှန်းပြီးဆက်ဆံရေးတွန်းမြင့်ဖို့တိုက်တွန်းထားတဲ့အကြောင်းလဲသတင်းစာကဖော်ပြထားပါတယ်
မက္ကဆီကိုနယ်ဆက်မှာတိုင်းဆောင်မယ့်ကိစ္စအတွက်တူတောင်းထားတဲ့အမေရိကန်ဒေါ်လာ5ဘီလီယံမရရင်အစိုးရရန်နေရာတွေရဆိုင်ပြင်မယ်လို့ချင်းကြောက်ထားမှုကနေတမရဒေါ်နယ်ထရမ့်ဘက်ကအလျှော်ပေးလာတဲ့အတွက်ဒီမိုကရက်နဲ့ရီပပ်လီကန်လွှတ်တော်အမတ်တွေသဘောတူညီချက်ရနိုင်ရေးလွှတ်တော်မှာဆွေးနွေးနေကြပါတယ်တူတောင်းထားတဲ့ငွေကြေးပမာဏမရရင်အစိုးရလုပ်ငန်းတွေရဆိုင်ပြစ်မယ်ဆိုတဲ့ကိစ္စကိုသူနာမည်ခံသွားမဲ့အကြောင်းသမ္မတထရမ့်ကပြီးခဲ့တဲ့သတင်းပတ်တွင်ပြောကြားခဲ့ပေမဲ့အခြေအနေတွေဘယ်လိုဖြစ်လာမယ်ဆိုတာကိုစောင့်ကြည့်အောင်မှဖြစ်ကြောင်းနဲ့နေဆက်လုံညွန်ရေးအတွက်လိုအပ်နေကြောင်းသတင်းတောက်တွေကိုအင်ကန်နီမှပြောကြားခဲ့ပါရယ်တကယ်လို့လွတ်တော်နဲ့သမရအင်ဂျီရောဂျာကာလာရီတို့သုံးစီအတွက်သဘောတူညီချက်မရနိုင်မရှိမဖြစ်ဒီလိုအပ်တဲ့အရေးပေါ်ဝန်ထမ်းတွေကလွဲလို့ကျန်တဲ့အစိုးရဌာနတွေကလုပ်ငန်းတွေတောက်ကြာနေတကောင်ကျော်ရင်ရဆိုင်ပြရမှာဖြစ်ပါရယ်အစိုးရလုပ်ငန်းတွေပိတ်ပြရတဲ့အထိအခြေအနေတွေပေါ်ပေါက်ခဲ့ရင်တော့ပြည်ထောင်စုအစိုးရဝန်ထမ်း၈သိန်းလောက်လစာမရဘဲအလုပ်တွေနားနေရမှာဖြစ်တာကြောင့်ခရစ်မတ်ရောက်ဖို့သတင်းပတ်အနေငယ်သာလူရောတဲ့အချိန်မှာဘယ်သူမှအဲ့လိုမဖြစ်လို့ကြပါဘူးဒီတော့တွင်တမရလူချင်းနဲ့နေဆက်တိုင်းတိဆောက်ရေးအတွက်လိုအပ်တဲ့ငွေကြေးပမာဏကိုရနိုင်မဲ့တခြားနည်းလမ်းတွေရှိသေးကြောင်းအင်ဂျီရောပြောခွင့်ရဆာရာဆန်ဒါစ်ကပြောပါရယ်အမေရိကန်နဲ့မက္ကဆီကိုနေဆက်တစ်လျှောက်မှာနေဆက်တိုင်းကာယံဖို့အတွက်ကုန်ကျငွေ5ဘီလီယံဒေါ်လာကိုထရမ့်ကတောင်းခံထားပေမဲ့အထက်နဲ့အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်တွေကညှင်းဆို့ထားတာကြောင့်အစိုးရလုပ်ငန်းတွေရပ်ဆိုင်ပစ်မယ်ဆိုပြီးတော့ထရမ့်ကချိန်ချောက်ခဲ့တာပါ
အမေရိကန်ပြည်သူတွေတရားမဝင်ဝင်ရောက်ရွှေ့ပြောင်းမှုတွေကိုဟန်တာဖို့ကြိုးပမ်းနေနေနဲ့အမေရိကတိုက်အလဲပိုင်းနဲ့ အိန္ဒိယမက္ကဆီကိုနိုင်ငံမှာဒေါ်လာ10ဘီလီယံကျော်ယင်းနှင်းမြုံနှံမှုအမေရိကန်ကခရီးပြုတ်လိုက်ပါတယ်ဒေါ်လာ6ဘီလီယံနီးပါးကိုတော့အယ်ဆာဗေရာကွာတီမာလာနဲ့ဟွန်ဒူရက်စ်နိုင်ငံတွေအတွက်သုံးဆွဲသွားမှာဖြစ်ပြီး 4.8 ဘီလီယံကိုတော့မက္ကဆီကိုနိုင်ငံတောင်ပိုင်းကစီမံကိန်းတွေမှာသုံးဆွဲဖို့ရထားခဲ့တာပါဒေသတွင်းကပြည်သူတွေအတွက်ခွင့်လန်းနေတဲ့အကျိုးကျေးဇူးတွေဖန်တီးပေးနိုင်မဲ့လုံခြုံရေးအုပ်ချုပ်မှုနဲ့စီမံစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေပေါ်ထွန်းလာဖို့အမေရိကန်ပြည်ထောင်စုကရည်ရွယ်ထားတဲ့အကြောင်းလဲနိုင်ငံခြားရေးဥက္ကဋ္ဌကပြောဆိုထားပါတယ်။ဒီချိန်ထဲမှာပဲအတူလက်တွဲလုပ်ကိုင်မဲ့နိုင်ငံတွေအနေနဲ့ရွှေ့ပြောင်းဝင်ရောက်မှုတွေ၊မွေးစေဝါမှောင်ခုံမှုတွေနဲ့ရာဇဝတ်ဂိုင်းတွေလိုပြဿနာမျိုးတွေကိုဖြေရှင်းဖို့လဲအမေရိကန်ဘက်ကလိုလားနေတာဖြစ်ပါတယ်။
ဂွာဒီမာလာနိုင်ငံကအသက်9နှစ်အရွယ်မင်းကလေးငယ်တည်ဆုံသွားတဲ့အထင်းသေးစခန်းကိုတောက်ရောက်ကြည့်ရှုခဲ့ကြတဲ့အမေရိကန်ကွန်ဂရက်စ်လွှတ်တော်အမတ်တွေကအမေရိကန်နေဆက်ကာကွယ်အေဂျင်စီအကြီးအကဲအနေနဲ့နှုတ်ထွက်ပေးဖို့တောင်းဆိုကြပါတယ်။ Jacqueline Kyle McKinney နဲ့သူ့ဖခင်အပါဝင်ရွှေပြောင်းဝင်ရောက်သူ162ဦးကိုနေဆက်လုံခြုံရေးရာရှိတွေကနယူးမက္ကဆီကိုဂန္ဓာရမှာဒီဇင်ဘာ6ရက်နေ့ကဖမ်းဆီးခဲ့ပြီးတဲ့နောက်2ရက်အကြာမှာမင်းကလေးငယ်တည်ဆုံသွားတာပါ။အဲ့ဒီရေနေထိုင်တဲ့ထင်းသိမ်းစခန်းဟာစိတ်ပျက်စရာကောင်းတဲ့အခြေအနေမှာရှိနေပြီး Jacqueline တည်ဆုံတာနဲ့ပတ်သက်လို့ဘာကြောင့်ဒီလိုမျိုးတည်ဆုံရသလဲဒီလိုမတည်ဆုံအောင်ဘလို့တားဆီးကာကွယ်နိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့လွတ်လပ်တဲ့တရားစုံစမ်းစစ်ဆေးမှုတွေလုပ်ဖို့လဲလွတ်တော်မတ်တွေကတောင်းဆိုခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်အနေနဲ့မက္ကဆီကိုနေဆက်မှာတိုင်းကာယံဖို့ပြောဆိုနေတဲ့ကိစ္စဟာလည်းလက်တွေ့အခြေအနေနဲ့ကွာခြားနေပြီးတကယ်လိုအပ်တာကအစိမ့်မြင့်ဤပညာသုံးပစ္စည်းတွေလှုပ်ထုံးလုံနည်းတွေနဲ့လိုအပ်တဲ့တန်တန်းတွေပို့ချပေးသွားဖို့ဖြစ်တယ်လို့လဲသူကထောက်ပြပါတယ်ခင်ဗျာ။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာတန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်ဒူးနဲ့ညဘက်တရင်းကိုဆက်လက်ကြီးညာနေပါတယ်မြန်မာစစ်တပ်နဲ့ဆက်နွယ်သူတွေအွန်လိုင်းပေါ်မှာမတမာတဲ့အပြုမှုတွေနဲ့ပူးပေါင်းဆောင်ရွက်နေသူတွေအဖြစ်ရာနဲ့ချီအကောင့်တွေနဲ့ဆာမျက်နှာတွေကို Facebook လူမှုကွန်ရက်ကပိတ်လိုက်ပါတယ် Facebook ဆာမျက်နှာ425မျက်နှာ group အုပ်စု18ခုအကောင့်135ခုအပြင်ဓာတ်ပုံလူမှုကွန်ရက် Instagram အကောင့်15ခုကိုပါပိတ်လိုက်တဲ့အကြောင်းမနေ့နောက်ပိုင်းမှာပဲ Facebook ကကြီးညာလိုက်တာပါကုမ္ပဏီရဲ့မူဝါဒကိုချုပ်ပေါက်ပြီးအွန်လိုင်းပေါ်မှာမမှန်မကန်ဖော်ပြနေတဲ့လူရဲ့မျိုးတွေနဲ့ပတ်သက်လို့ဆက်လက်စုံစမ်းနေဆဲဖြစ်တဲ့အကြောင်းလဲကြီးညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံကအွန်လိုင်းစာမျက်နှာတွေပေါ်မှာအမုန်းစကားတွေပြန့်နေတာတွေကိုတားဆီးဖို့ပြတ်ကွက်တယ်ဆိုပြီးကုလသမဂ္ဂတာဝန်ရှိသူတွေပါဝင်အကြီးအကျယ်ဝေဖန်မှုတွေခံခဲ့ရပြီးတဲ့နောက်မြန်မာစစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်စစ်တပ်ရရှိတွေစစ်တပ်နဲ့ဆက်နွယ်တဲ့တခြားအကောင့်တွေကိုပါ Facebook ကအစောပိုင်းမှာပိတ်ပစ်ခဲ့တာပါ။အခုနောက်ထပ်ပိတ်လိုက်တဲ့အထက်မှာတော့တရားလွတ်လပ်တယ်လို့ယူဆရပေမဲ့မြန်မာစစ်တပ်နဲ့ဆက်တွင်နေတဲ့တရင်ဖြောပြေးရေးအလှပနဲ့လူမှုရေးဆိုင်ရာစာမျက်နှာတွေပါဝင်တဲ့အကြောင်းလဲ Facebook ရဲ့ကြေညာချက်မှာဖော်ပြထားပါတယ် Facebook ရဲ့တာဝန်ပေးချက်အရသုတေသနလေ့လာခဲ့တဲ့ BSR အဖွဲ့ရဲ့ပြီးခဲ့တဲ့လတဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံမှာအင်တာနက်အွန်လိုင်းပေါ်ကသွေးထုတ်လှုပ်ဆော်မှုတွေကိုဟန်တားရမှာအားနည်းချက်တွေရှိနေတာကိုထောက်ပြထားခဲ့တယ်လို့2020ပြည့်ရွေးကောက်ပွဲမတိုင်ခင်ကြိုတင်ကာဝယ်နိုင်မှုလဲတိုက်တွန်းထားတာပါ Facebook ကတော့အစီရင်ခံစာပါအချက်တွေကိုလက်ခံကြောင်းပြောဆိုခဲ့ပြီးအစီရင်ခံစာပါတိုက်တွန်းချက်တွေကိုအကောင့်ထဲပေါ်သွားဖို့လဲကတိပြုပြောဆိုထားပါတယ်
တတိယမြောက်ကနေဒါနိုင်ငံသားတအူးကိုတရုတ်နိုင်ငံကထပ်မံဖမ်းဆီးလိုက်ကြောင်းကနေဒါနိုင်ငံသားရေးဝန်ကြီးဌာနကိုကိုကပြေကနေဒါ National Post သတင်းစာမှဒီကနေ့ဖော်ပြပါရယ်တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟွာချောင်ရင်းကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့မသိကြောင်းညင်းဆိုပါရယ်တရုတ်နည်းပညာကုမ္ပဏီ Huawei ရဲ့အမှုဆောင်ရရှိမန်ဝမ်ဇိုကိုကနေဒါနိုင်ငံကဒီဇင်ဘာ1ရက်နေ့ကဖမ်းဆီးခဲ့ပြီးတဲ့နောက်ကနေဒါတန်တမန်ဟောက် Michael Coverage နဲ့လုပ်ငန်းရှင် Michael Spavor ကိုတရုတ်ကဖမ်းဆီးထိန်သိမ်းခဲ့တာပါတတိယမြောက်ဖမ်းဆီးခံရသူဟာဘသူဘွားဆိုတာကိုသတင်းစာမှာဖော်ပြတာမျိုးမရှိပေမဲ့လည်းသူဟာတန်တမန်နဲ့စီးပွားရေးလုပ်ငန်းရှင်တိုင်းဝိုင်းကမဟုတ်ဘူးလို့အဲ့ဒီဖမ်းဆီးခံထားသူရဲ့မိသားစုနဲ့ပြောဆိုခဲ့သူကိုကိုးကားပြီးတော့ဖော်ပြပါတယ်အခုလိုဖမ်းဆီးနေမှုဟာမန်ဂိုထိန်သိမ်းတာနဲ့တည်းရဲ့ဆက်ဆက်မှုမရှိဘူးလို့ကနေဒါအစိုးရဘက်ကပြောဆိုထားပေမဲ့လည်းဘေကျင်းခြေဆိုင်အနောက်တန်တမန်တိုင်းဝိုင်းကတော့ဒါဟာတရုတ်ဘက်ကလက်တော့မြန်ဖမ်းဆီးတာဖြစ်တယ်ဆိုပြီးသုံးသပ်ပါတယ်ဟွာဝေပိုင်ဟောင်ကောင်အခြေစိုက် Skycom ကုမ္ပဏီကနေအမေရိကန်ပစ္စည်းတွေကိုအမေရိကန်ကဒီဒဏ်ကပ်အရေးယူထားတဲ့အီရန်ကိုရောင်းချပေးတာနဲ့ပတ်သက်ပြီးတော့မန်ကလင်ညာပြောဆိုခဲ့တယ်လို့အမေရိကန်ဘက်ကဆွဆွဲပြီးကနေဒါအစိုးရကိုဖမ်းဆီးခိုင်းခဲ့တာပါဒါပေမဲ့လည်းလွန်ခဲ့တဲ့သတင်းပတ်အတွင်းမန်ကိုအာမဂန်နဲ့ကနေဒါအစိုးရကပြန်လည်ပေးထားခဲ့ပြီးအမေရိကန်ကိုလွှဲပြောက်ပေးဖို့အတွက်ကြားနာစစ်ဆေးဖို့ရှိနေပါတယ် Huawei ဖုန်းကုမ္ပဏီကိုတည်ထောင်သူရဲ့သမီးမန်ကိုပြန်လွှတ်ပေးဖို့တရုတ်အစိုးရကကနေဒါအစိုးရကိုတောင်းဆိုထားပြီးတော့တကယ်လို့ပြန်လွှတ်မပေးဘူးဆိုရင်တော့ကြီးမားတဲ့လက်တုံ့ပြန်မှုနဲ့ရင်ဆိုင်ရလိမ့်မယ်ဆိုပြီးတော့ချင်းချောက်ထားပါရခင်ဗျာ
မရဂါစကာနိုင်ငံမှာခတိရဲ့ပြင်ပတွေဖြစ်ကြတဲ့တမရဟောင်းဦးရဲ့တကြောပြန်တမရယူကောက်ပွဲအတွက်မဲဆန္ဒရှင်တွေမဲပေးနေပါတယ်။နိုဝင်ဘာလထဲမှာတော့ပထမတစ်ကြိမ်ယူကောက်ပွဲမှာတော့တမရဟောင်းအန်ဒရီရာဂျိုလီနာကမဲရလတ်39ရာခိုင်နှုန်းတမရဟောင်းမတ်ရာဗာလိုမန်နနာက35ရာခိုင်နှုန်းနဲ့ဦးဆောင်ခဲ့ကြတာပါ။လက်ရှိတမရဟေရာဂျာအွန်နာရီမန်ပီယာနီနာကတော့မဲပြတ်ကျန်ခဲ့တဲ့အတွက်သူ့နေရာမှာစက္ကန့်မို့ကြိုးစားနေတဲ့တမရဟောင်းနှစ်ယောက်တကြောပြန်ရှင်ပြိုင်နေရတာလည်းဖြစ်ပါတယ်။တကြောပြန်ရှင်ပြိုင်နေသူတူဖြစ်တဲ့တမရဟောင်းရာဗာလိုမန်နနာကတော့မရာဂါစကာနိုင်ငံကို2002ခုနှစ်ကစအုပ်ချုပ်ခဲ့ပြီး2009ခုနှစ်မှာတော့မြို့တော်အန်တနာနာရီဗိုရဲ့မြို့တော်ဝင်ဖြစ်တာဝန်ယူထားတဲ့ရာဂျိုလီနာဦးဆောင်တဲ့ဆန္ဒပြသူတွေလမ်းပေါ်ထွက်တောင်းဆိုလှုပ်ရှားမှုတွေနဲ့ဖယ်ရှားခံခဲ့ရတာလည်းဖြစ်ပါတယ်။နောက်ပိုင်းမှာတော့ရာဂျိုလီနာကိုတမရဖြစ်စစ်တပ်ကတင်မြှောက်ခဲ့ပြီးနောက်2014ခုနှစ်တိအုပ်ချုပ်ခဲ့တာဖြစ်ပါတယ်
ဘယ်နိုင်ငံမှမှမရှိသေးတဲ့စစ်လက်နက်မျိုးရုရှားမှာရှိတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုပါရယ်ရုရှားစစ်ဘက်ထိတဲ့ကောက်ဆောင်တွေနဲ့အင်္ဂါနေ့ကမော်စကိုတွေ့ဆုံပွဲအတွင်းအတန်ထက်မြင်တဲ့ခင်ဇာပယ်ရင်တက်မစိုက်ဒုံးလက်နဲ့တစ်အကြောင်းပြောဆိုခဲ့တာပါတာလက်ပစ်ဒီမစိုက်တို့ဟာကီလိုမီတာ2000အထိပစ်ခတ်နိုင်ပြီးတော့တာလက်ပစ်ဒုံးတွေထဲမှာအကောင်းဆုံးဖြစ်တာကြောင့်ဒီလိုအတန်ထက်ဆယ်ဆကျော်မြန်အောင်သွားနိုင်တဲ့ဒုံးလက်နက်မျိုးဘယ်နိုင်ငံမှမှမရှိသေးဘူးဆိုပြီးတော့ပူတင်ကပြောလိုက်တာပါအခုလိုရုရှားအနေနဲ့ဒီဒုံးလက်နက်တစ်မျိုးပိုင်ဆိုင်တာဟာ INF လို့ခေါ်တဲ့ဒီတာလက်ပစ်ဒုံးလက်နဲ့တာစီပိတ်ပြီးစာချုပ်ကိုချိုးဖောက်တာမဟုတ်ဘူးလို့လည်းဗလာဒီမီယာပူတင်ကအကောက်ွယ်ပြောကြားပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီရခိုင်မြောက်ပိုင်းမှာ2018ခုနှစ်အကြမ်းဖက်မှုတွေဖြစ်ခဲ့ပြီးနောက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးသွားတဲ့သိန်းနဲ့ချီတဲ့ဒုက္ခသည်တွေနေရပ်ပြန်ရေးအတွက်ဒုက္ခသည် 2,000 ကျော်စီးရင်ကိုဘင်္ဂလားဒေ့ရှ်ဘက်ကမြန်မာနိုင်ငံကိုပေးပို့ထားပြီးမြန်မာနိုင်ငံဘက်ကဒါကိုစီစစ်နေပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတည်းဒုက္ခသည်ပထမဆုံးအထုပ်ကိုပြန်ပြီးလက်ခံဖို့မြန်မာဘက်ကပြင်ဆင်ခဲ့တာမအောင်မမြင်ဖြစ်ခဲ့ပေမဲ့ဒုက္ခသည်စီစစ်ရေးနဲ့ပြန်လည်လက်ခံရေးကိစ္စတွေကိုဆက်လက်ဆောင်ရွက်မယ်လို့မြန်မာအာဏာပိုင်တွေဘက်ကပြောပါတယ်။ VOE သတင်းတောက်မတ်မီခါကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်ဘက်ကအခုပေးပို့ထားတဲ့လူ2000ကျော်စီးရင်တွေကအယောက်1000ကျော်ကိုစီစစ်ပြီးပြီလို့နိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စစ်ဆက်ဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်ဦးချန်းအေးက VOA ကိုပြောပါရယ်အခုထပ်မံပေးပို့ဒါမှလည်းပထမအကြိမ်တုန်းကလိုပဲနှစ်နိုင်ငံသဘောတူထားတဲ့အချက်အလက်တွေပါမလာတာနဲ့ပတ်သက်ပြီးဦးချန်းအေးကအခုလိုပြောပြသွားတာပ
ါပြီးခဲ့တဲ့ကျွန်တော်တို့နိုဝင်ဘာလကုန်မှာကျွန်တော်တို့ဆီကနိုင်ငံရေးဝန်ကြီးဌာနအများအားအတွင်းဝင်တွားခဲ့တဲ့ဘင်္ဂလားဒေ့ရှ်ကိုတွားခဲ့တဲ့ဟိုခီးဟိုခီးစဉ်ရှိပါတယ်အဲ့ဒီခီးစဉ်မှာသူတို့ပေးခဲ့တာ2000ကျော်ပေးခဲ့တာပေါ့လေအဲ့ဒါထပ်အစ်စ်ပေါ့ပထမ8000ကျော်ပေးလာတာတခုအဲ့ဒီမှာကျွန်တော်တို့ကဟိုလောလောဆယ်စစ်စစ်ထားတာ1000ကျော်တော့စစ်စစ်ပြီးပါပြီ2000ကျော်ပို့လာတဲ့ဖောင်တွေကကျွန်တော်တို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနဲ့သဘောတူထားတဲ့ဟိုဖောင်တွေမဟုတ်ဘူးအချက်နှစ်ချက်သူတို့ဖြတ်ထားတယ်ပထမအချက်ကကြတော့ဟိုပါမိမိဆန္ဒအလျောက်ပြန်မပြန်ဆိုတဲ့အချက်တစ်ခုရယ်နောက်ဒုတိယအချက်ကကြတော့မြန်မာနိုင်ငံရဲ့ဒီဇယ်ဥပဒေတွေလေးစားလိုက်နာပါမယ်ဆိုတဲ့အချက်နှစ်ချက်ကိုသူတို့ဖြတ်ထားတယ်ဖြတ်ထားတဲ့အတွက်ကျွန်တော်တို့ဘက်ကနေပြီးတော့ဘင်္ဂလားဒေ့ရှ်တာမကြီးဒီမှာရှိတဲ့တာမကြီးကိုခေါ်ပြီးတော့ကျွန်တော်တို့အဲ့ဒီဟာကိုသူကျွန်တော်ဖြေရှင်းချက်တောင်းထားတယ
်ဒုက္ခတွေနေရရင်ပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနှစ်နိုင်ငံကြားနားလည်မှုစာချုပ်လာချုပ်ဆိုခဲ့တာအခုဆိုရင်တစ်နှစ်နီးပါးရှိတော့မှဖြစ်ပေမဲ့အခုချိန်ထိလုပ်ငန်းစတင်နိုင်ခြင်းမရှိသေးပါဘူးပြီးခဲ့တဲ့ပထမအကြိမ်လူစည်းရင်းပေးပို့တုန်းကလည်းနှစ်နိုင်ငံညှိနှိုင်းထားတဲ့ပြန်လည်လက်ခံရေးမှာဖြည့်ဆွက်ရမယ့်အချက်လက်ချုပ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဖြည့်ဆွက်ပေးခဲ့တာမရှိတာကြောင့်ဒုက္ခသည်လက်ခံရေးအစီအစဉ်နှောင့်နှေးခဲ့ရတယ်လို့မြန်မာအစိုးရဘက်ကပြောဆိုထားပူပါတယ်ပြီးခဲ့တဲ့နိုဝင်ဘာလတုန်းကပထမအကြိမ်ပေးပို့လာတဲ့အထဲကနေစီးစစ်ပြီးသူတွေကိုပြန်လည်လက်ခံဖို့လုပ်ခဲ့တာဖြစ်ပေမဲ့တယောက်မှပြန်မလာခဲ့ကြပါဘူးဒီလုပ်ငန်းစဉ်ကခုခဏရပ်ထားရပါတယ်စီးစစ်ပြီးသူတွေကိုပြန်လည်လက်ခံမဲ့အစီအစဉ်နဲ့ပတ်သက်လို့
သူတို့ကဒီရွက်ကပွဲပြီးမှသူတို့စဉ်းစားမယ်ရွက်ကပွဲကဒီလကုံလောက်မှလုံးပါလေတင်္ဂလာဒေရှာဆိုတော့အဲ့ဒါရွက်ကပွဲပြီးမှပဲကျွန်တော်တို့လည်းသိရမှာသူတို့ဘက်ကနေပြီးတော့ဘယ်တော့မှပြန်ဆမလဲဆိုတာလေ
အခုနောက်ဆုံးပေးဖို့အခုနောက်ဆုံးပေးဖို့တာမှာလိုအပ်နေတဲ့အချက်လက်တွေနဲ့ပတ်သက်လို့တက်ဆိုင်ရာနိုင်ငံဘက်ကိုအကြောင်းကြားထားပြီးဖြစ်ပေမဲ့လိုအပ်နေတဲ့အချက်တွေအတွက်ထပ်မံပေးဖို့လာတာမရှိသလိုဘာကြောင့်မပါဝင်ခဲ့သလဲဆိုတဲ့ဖြေရှင်းချက်တောင်းထားတဲ့အပေါ်မှာလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လည်ဖြေရှင်းထားခြင်းမရှိသေးဘူးလို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့နိုင်ငံတကာကရိုဟင်ဂျာလို့ခေါ်ပေမဲ့မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတာမြန်မာပြည်မှာမရှိတဲ့အကြောင်းကြီးဆိုထားသေးပါဒုက္ခသည်တွေထာနေပြန်ရေးအတွက်မြန်မာအစိုးရကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်နေတဲ့အပြင်ကုလသမဂ္ဂအဖွဲ့နှစ်ခုဖြစ်တဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တို့နဲ့လည်းမြန်မာအစိုးရကနားလည်မှုစာကြုံလွှာတွေလက်မှတ်ရေးထိုးထားခဲ့ပါတယ်။ဒီကုလအဖွဲ့နှစ်ဖွဲ့ကတာဝန်ရှိသူတွေဟာဘူးသီးတောင်နဲ့မောင်တောကကျေးရွာ23ရွာကိုစက်တင်ဘာလမှာတစ်ချိန်အောက်တိုဘာလဇန်မှာတစ်ချိန်တွားရောက်လေ့လာခဲ့ကြပါတယ်။ဒုက္ခသည်တွေနေရပြန်ရေးလွယ်ကူအဆင်ပြေစေဖို့ပြန်လာရင်ဝင်ငွေရအောင်အလုပ်စီစဉ်ပေးတာနဲ့ရောက်ရောက်ချင်းအစားအသောက်အနေထိုင်အသွားအလာအဆင်ပြေအောင်အားလုံးစီစဉ်ပေးထားတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနက VOE ကိုပြောဆိုထားပါတယ်။ဒါပေမဲ့လည်းဒုက္ခသည်လက်ခံရေးအစီအစဉ်အရပထမအကြိမ်လက်ခံဖို့ဆောင်ရွက်တာကမအောင်မြင်ခဲ့သလိုဘယ်တော့မှပြန်လည်စတင်လာမလဲဆိုတာလည်းအခုချိန်ထိမသိရသေးပါဘူးရှင်။
ရိုဟင်ဂျာဒုက္ခသည်တွေကိုစီစစ်လက်ခံသွားဖို့မြန်မာအစိုးရကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောကုလသမဂ္ဂနဲ့ပါသဘောတူစာချုပ်တွေရေးထိုးခဲ့ပေမဲ့နိုဝင်ဘာလပြည်လည်လက်ခံရေးအစီအစဉ်မှာတော့မြန်မာဘက်ကကုလသမဂ္ဂနဲ့ညှိနှိုင်းမှုမရှိသလိုကုလသမဂ္ဂဘက်ကလည်းဒုက္ခသည်တွေနေရပြန်ရေးမဖြစ်နိုင်သေးဘူးလို့အဲဒီတုန်းကအမှတ်ချက်ပေးခဲ့ပူပါတယ်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။တက်မလို့နဲ့ပတ်သက်နေတယ်ဆိုတော့ Facebook စာမျက်နှာတချို့ကိုပိတ်ပစ်လိုက်ပြီလို့ Facebook ကသတင်းထုတ်ပြန်ပါတယ်။အခုလိုပိတ်လိုက်တာကြောင့်ပိုကောင်းလာမယ်လို့မျှော်လင့်တာရှိသလို Facebook ဟာလူမျိုးတုံးတက်ဖြတ်မှုတွေကိုအားမပေးဘဲတာဝန်ယူတာဝန်ခံမှုရှိတာကိုပြသတာပဲဆိုတဲ့အမြင်မျိုးလည်းရှိကြပါတယ်။ဒီကြောင့်ကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။မြမစစ်တပ်နဲ့ဆက်နွယ်မှုရှိနေတယ်ဆိုတော့ Facebook စာမျက်နှာ425ခုဂရုစနခုနဲ့အကောင့်135ခုပြင် Instagram အကောင့်15ခုကိုဖယ်ရှားလိုက်တယ်လို့ Facebook ကမြန်မာစံတော်ချိန်ဗုဒ္ဓဦးနဲ့မနက်အစောပိုင်းမှာသတင်းထုတ်ပြန်လိုက်တာပါ2018ခုနှစ်ဩဂုတ်နဲ့အောက်တိုဘာတို့မှာလည်းဖယ်ရှားရှင်းလင်းမှုတွေပြုလုပ်ခဲ့သေးပြီးအခုဒီချိန်ဟာ3ချိန်မြောက်ဖယ်ရှားခြင်းဖြစ်ပါတယ်အခုလိုပိတ်တာဟာကုမ္ပဏီရဲ့မူဝါဒတွေကိုချူပေါက်ပြီးမြန်မာစစ်တပ်နဲ့ဆက်နွယ်သူတွေအွန်လိုင်းပေါ်မှာမတမာတဲ့အပြုအမူတွေနဲ့ပူးပေါင်းဆောင်ရွက်တယ်ဆိုပြီးပိတ်လိုက်တာဖြစ်ပါတယ်အခုလိုပြလိုက်တာ Facebook ပေါ်နိုင်ငံတကာရဲ့ဝေဖန်ချက်တွေပြင်လူမျိုးတွေတက်ပြတ်မှုမှာပါဝင်ပတ်သက်မှုမရှိဘူးဆိုတာကိုတာဝန်ယူတာဝန်ခံသဘောမျိုးပြသတဲ့အနေနဲ့အခုလိုပြိတာလို့ Facebook ကိုအတုံးချပြီးသတင်းမှားဖြန့်ဝေမှုတွေကိုလေ့လာနေတဲ့သူတည်ကိုမြတ်သူကသူ့အမြင်ကိုပြောပါတယ
်နိုင်ငံတကာရဲ့ဟိုတာပေါ့ဝေဖန်ချက်တွေကိုလည်းသူထည့်သွင်းစဉ်းစားလိုက်တယ်ကျွန်တော်မြင်တာကတော့ဒီလို account တွေကိုဖယ်ရှားတာကတော့ဒီအခုသူချင်း Facebook အနေနဲ့သူ့ရဲ့ platform ကဒီလိုမျိုးတုံးတစ်ချက်မှုတွေမှာမပါဝင်ပါဘူးသူ့အနေနဲ့ကုန်သက်တာရှိတဲ့ platform ဖြစ်ပါတယ်သူ့အနေနဲ့တောင်းဝင်ဝူတောင်းဝင်မှုရှိစီးပွားရေးလုပ်ငန်းကိုလုပ်နေရပါဆိုတော့သဘောမျိုးပြဖို့တော့ကျွန်တော်နားလည်ပါတယ်ဗ
ျအခုလိုပိတ်ပင်လိုက်လို့သတင်းတုကောလာဟာလာတွေရော့ကြပြီးပုံမကောင်းမွန်လာမယ်လို့မျှော်လင့်တယ်လို့ကိုမြတ်သူကဆက်ပြောပါတယ
်ဟိုဒီလိုမျိုးအတူရအောင်သူရွှေရွှေရှိဖွင့်ထားပြီးဝါလာဖြန့်ပုံဖို့ဒီသတင်းတုတွေအမားတွေဖြန့်ဖို့ဒီကောလာဟာလာတွေဟိုဖြန့်ဖို့ဖွင့်ထားတဲ့ page ကိုဖယ်ရှားရဲဆိုရင်တော့ကျွန်တော်ကောလာဟာလာတွေဒီရောက်ကြလာမယ်လို့ကျွန်တော်ပြောလိုက်မယ်ဟိုဘာဖြစ်လို့ဒီလူမှုကွန်ရက်အတွက်တော့ဒါဟိုကောင်းတဲ့ဟိုလူမှုပလက်ဖောင်းတစ်ခုဖြစ်လာဟိုတော့ကျွန်တော်ပြောလိုက်မယ်က
အခုကောက်ပိတ်လိုက်တဲ့အရေးတွေဟာအရင်နှစ်ကြိမ်ကတည်းကပုံများပြီးအဲ့ဒီစာမျက်နှာတွေထဲမှာဘာလာလာဝုံပေါ့ပပရေးကြမယ်မြန်မာအွန်လိုင်းသတင်းစုံစတဲ့စာမျက်နှာတွေပါဝင်ပြီးမပြတ်စောင့်ကြည့်သူတွေအတွက်နှစ်သရမ5တန်းတိရှိတဲ့စာမျက်နှာတွေလည်းပါဝင်ပါတယ်အခုလိုပိတ်လိုက်တာဟာ Facebook ရဲ့လုတ်ပိုင်ခွင့်ဖြစ်တယ်လို့ Facebook ပိတ်တာမခံချင်ဘူးဆိုရင် Facebook ကိုမမီခွန်နဲ့လို့ဘလော့ကာတူးလည်းဖြစ်ရန်ကုန်တိုင်းဒေသကြီးလွတ်တော်အမတ်တူးလည်းဖြစ်တဲ့ကိုနေဖုံးလက်ကပြောပါတယ
်ဆိုလိုတာကဒါ Facebook မှာအဲ့ဒါလုတ်ပိုင်ခွင့်ရှိတယ်တလားသူ့ရဲ့ဟိုဥစားသူ standard တွေရှိမယ်ပြီးရင်သူ policy ရှိမယ်အဲ့ဒီဟာရင်းနဲ့မကိုင်းနိုင်ဘူးဆိုတော့သူကတော့ပိတ်မှာပဲဘာလို့ဆိုတော့ကျွန်တော်တို့ကသူ့ရဲ့ဟိုဟာသူ့ရဲ့ platform ကိုကျွန်တော်တို့တော့တုံးနေရလေဒီလားအဲ့တော့အဲ့ပိတ်ခြင်းမပိတ်ခြင်းဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီ Facebook ကိုကျွန်တော်တို့ကဘာမှသွားပြီးတော့ပြောလို့မရအောင်အဲ့တော့သူကသူ့မှာလာခိုင်မာတဲ့အကြောင်းပြချက်ရှိတယ်ဆိုတော့သူပိတ်မှာပဲလေဒီလားဆိုတော့အဲ့ Facebook ကိုမမီခိုးနဲ့ပေါ့ရှင်းရှင်းလေးပဲကိုယ့်ဘာသာကိုယ်သတင်းတစ်ခုထုတ်ပြန်နေတယ်တစ်ခုဟိုဟာဖြစ်နေတယ်ဆိုရင်ဒီ Facebook မမီကိုပဲကိုယ့်ဘာသာကိုကိုနီးကိုကနဲ့ထုတ်ပြန်တာအောင်ကြိုးစားဖို့ပဲရှိတာ။ဘာလို့ Facebook ကသူကြိုက်ရင်ပိတ်မှာသူမကြိုက်ရင်သူကြိုက်ရင်ထားရမယ်သူမကြိုက်ရင်ပိတ်မှာအဲ့ဒါသူမှာအဲ့ဒါလောက်ပိုင်ခွင့်ရှိနေအောင်
။ဒ ဒီနေ့ဩဂုတ်လထဲမှာတက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုမင်းအောင်လှိုင်ကောင်တက်မတော်ကာကွယ်ဦးစည်းချုပ်ယုံဖေဖို့ဆာမျက်နှာစစ်တပ်ကထုတ်လွှင့်တဲ့မြောက်ပြည်ရုတ်တံလိုင်းရဲ့ဆာမျက်နှာပါဝင်လူပုဂ္ဂိုလ်နဲ့အဖွဲ့အစည်း20ကိုပထမဆုံးပိတ်ပင်ခဲ့ပါတယ်။အော်တိုဘာလာထဲမှာတော့ဒုတိယကြိမ်ရေးယူဆောင်ရွက်မှုပြုလုပ်ခဲ့ပြီးအခုချိန်ကတော့အများဆုံးပိတ်ပင်လိုက်တာပါ။ဒါအပြင်ကုမ္ပဏီမူဝါဒကိုချိုးဖောက်ပြီးအွန်လိုင်းပေါ်မှာမှန်မှန်မကန်ဖော်ပြနေတဲ့လို့ရမျိုးတွေနဲ့ပတ်သက်လို့ဆက်လက်စုံစမ်းစစ်ဆေးနေတယ်လို့လည်း Facebook ကဆိုပါတယ် Facebook ရဲ့တာဝန်ပေးချက်အရ Twitter တနလေးလာခဲ့တဲ့ Business for Social Responsibility BSR အဖွဲ့ရဲ့ပြီးခဲ့တဲ့လတဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံမှာ Internet Online ပေါ်က Twitter လှုပ်ဆောင်မှုတွေကိုဟန်တားရမှာအားနည်းချက်တွေရှိနေတာကိုထောက်ပြခဲ့တယ်လို့2020ပြည့်ရွေးကောက်ပွဲမှာတိုင်ခင်ကြိုတင်ကာကွယ်နိုင်မှုလည်းတိုက်တွန်းခဲ့ပါတယ်Facebook ကတော့အစီရင်ခံစာပါအချက်တွေကိုလက်ခံကြောင်းပြောဆိုခဲ့တယ်လို့အစီရင်ခံစာပါတိုက်တွန်းချက်တွေကိုလည်းအကောင့်ထဲပေါ်ကြိုးပမ်းဖို့လည်းဂရုပြုထားပြီးနောက်ပိုင်းအခုလိုအရေးယူမှုကြီးမားပြုလုပ်ခဲ့တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာ Facebook လူမှုကွန်ရက်စာမျက်နှာတုံးဆက်သူရေးတွက်ဟာ98ခုနှစ်ဇန်နဝါရီလထိဆိုရင်18တန်းနီးပါးရှိရလို့ statista.com internet စာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ
။ကိုထဲအောင်ခံသတင်းပေးပို့ထားရပါအခုဆက်ပြီးတော့တက်မရော်နဲ့အေးအေးတိုက်ပွဲကြောင့်ရွာသားတွေစစ်ပေးတိမ်းရှောင်နေရတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်အတွင်းမှာမြမတက်မရော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အေးအေးတို့အကြားဗုဒ္ဓဟူးနေ့မှာလည်းတိုက်ပွဲတွေဆက်ဖြစ်နေပြီးအင်္ဂါနေ့မှာတက်မရော်ကလေကြောင်းထောက်ကူယူတိုက်ခိုက်ပြီးတဲ့နောက်ဒေသခံတွေလည်းထွက်ပြေးတိမ်းရှောင်နေကြရပါတယ်။အခုဖြစ်နေတဲ့တိုက်ပွဲတွေကိုအမြန်ဆုံးရပ်တန့်ပြီးတွေးဆုံဆွေးနွေးအဖြေရှာကြဖို့ရခိုင်နိုင်ငံရေးပါတီတွေကလည်းတိုက်တွန်းထားပါတယ်။ဒီအကြောင်းကို VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်္ဂါသတင်းပေးပို့ထားပါရဲ့ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အစပ်နဲ့ဘုံတကျုံမြို့နယ်ပညာဝရွာဘက်မှာမြမသမတော်နဲ့ရခိုင်သမတော်အေးအေးတို့အကြားဗုဒ္ဓဦးနေမှာလည်းတိုက်ပွဲဖြစ်ပွားနေစေလို့အေးအေးပြန်ကြားရေးရာရှိခိုင်တုခကပြောပါတယ
်။ကတော့မင်းကပြေးပြေးဖြစ်နေနေရာဒီမှာတော့ဓမ္မတိကပက်ကနေเนาะမင်းကလေးကတော့မင်းမကြီးတွေနဲ့ဆန်းပြီးတော့ဖြစ်နေတာတော့ရှိတယ်ဗျာ။လေရင်နဲ့တော့လာပြစ်တာတော့မဖြစ်သေးဘူးကြဒီနေ့တော့
အင်္ဂါနေ့ကပုံနှချုံမြို့နယ်နဲ့ကြောက်တော်မြို့နယ်ဆက်တောပြားချောင်းနဲ့ရူချောင်းကြားဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့မြမတမတော်ကနေလေရင်နဲ့ပြစ်ခတ်ဆက်ခဲ့တယ်လို့ဒေရခန့်ကြေးရွာသားတွေနေရက်ကနေတင်းချောင်းထွက်ပြေးနေရတယ်လို့ကြောက်တော်မြို့နယ်လူမှုကွန်ရက်ရေးဖွဲ့တာဝန်ရှိသူဦးစော်ဝင်းကပြောပါတယ်
ရွာနေနားမှာရှိတဲ့တောင်တန်းတွေကိုလေရင်နဲ့ဘုံကြည့်တယ်။ရလိုက်ရတော့ကြောက်လိုက်ရတယ်။ကြောက်လိုက်ရတော့ပြောမနေရတော့လေ။သားကြီးကိုစိုးရင်ရတဲ့အနေထားရဖြစ်နေပြီ။ကျွန်တော်မနေရရတဲ့ပြတာကတော့လူတရာကျော်ကရွာတက်တဲ့တောင်းလိုက်တော့ချောင်းရအဖျားဖက်ကနေပြီးတော့ဆင်းလာရတယ်။လောလောဆီတလူချောင်းရွာနားမှာရောက်နေကြတယ်။ပြီးရင်ကန်စားဖက်ကိုရောက်တယ်။ကျွန်တော်တို့ဒေတာမရတဲ့နေရာတွေလည်းရှိတယ်။သူတို့အသိဆွေမျိုးသားချင်းတွေရှိတဲ့နေရာတွေကိုတွေ့ရတယ်
တမရောကနေရဟယင်သုံးတိုက်ခိုက်လာလို့ပညာဝမောင်နှမသပြူချောင်းကြောက်ဆဲဆောင်စတဲ့ကြေးရွာသားတွေကြောင်းလိုက်ပြီးဇလူချောင်းကြေးရွာဘက်ကိုသိမ်းချောင်းလာခဲ့ကြတာပါသူတို့ရဲ့တောင်ရဆိုင်ခင်ကျွမ်းသားတွေကိုဆိုင်းရိုက်ခဲ့ပြီးလုံချုံမဲ့ဒေရဘက်ကိုသိမ်းချောင်းလာတယ်လို့သူကပြောပါတယ်လက်ရှိတိုက်ပွဲဖြစ်ပွားနေစဲကြောက်တော်နယ်ဆက်နဲ့ပလဲဝါဘက်ကိုသမရောလေးရည်နဲ့တက်သွားတာမြင်ရကြောင်းကြောက်တော်မြို့နယ်ဒေရခန့်တို့ကပြောပါတယ
်ကြောက်တော်ဘလဝါနယ်ဘက်ကိုဟဲလီကော်ပတာဆစ်နေစီတာတက်တယ်လို့ပြောတယ်ဒီဘက်က
နိုဝင်ဘာလကုန်ပိုင်းကစပြီးဖြစ်ပွားလာတဲ့တိုက်ပွဲကြောင့်ဘူတီတောင်ဘုံနှချုံမြွနယ်ဘက်မှာစစ်ဘေးရှောင်ဥယီတိုးပွားလာခဲ့ပါတယ်။ဘုံနှချုံမြွနယ်ဘက်ကစစ်ရှောင်တရားကျော်ဘူတီတောင်မြွနယ်ဆိုင်တင်ဈေးရွာကိုတနင်္လာနေ့ကသိမ်းရှောင်ရောက်ရှိနေတယ်လို့ဘုံနှချုံမြွနယ်ဆက်တင်မုံတန်းကျေးရွာမှာစစ်ရှောင်300ကျော်သိမ်းရှောင်ရောက်ရှိနေတာပါ။အထက်တင်မုံတန်းရွာကစစ်ရှောင်တွေအတွက်အကူအညီလိုအပ်နေတယ်လို့ကလေးတွေရဲ့ပညာသင်ကြားရေးပိုင်းမှာအခက်အခဲဖြစ်နေတယ်လို့တင်ဃဟကန့်လက်ရဂိတာပွဲဥက္ကဋ္ဌကိုအန္နာကြီးကပြောပါတယ
်။စစ်ဘေးရှောင်တွေကတိုက်ချက်မှာကျောင်းသားဥယီပါ133ယောက်ပါတယ်။ဒီအပိုင်းမှာစင်ညာကြီးတွေနည်းနည်းအပေါင်းဆက်ဖြစ်တာတော့ရှိရယ်။တောင်ဝက်ကြီးရဲ့အဆင်ပြေတာရှိရယ်
။မြမတမတော်နဲ့ရခိုင်တမတော်အေးအေးတို့ကြားစိုက်ပွဲဖြစ်ပွားနေတာအချိန်မြင့်လာနေတဲ့အချိန်လေးကြောင့်နှစ်ဖက်စိုက်ပွဲတွေအများဆုံးရပ်ဆိုင်ပြီးတွေ့ဆုံဆွေးနွေးပြီးတော့အဖြေရှာကြဖို့ရခိုင်တိုင်းဒေသနိုင်ငံရေးပါတီတွေဖြစ်တဲ့ရခိုင်ဒီမိုကရေစီဖွဲ့ချုပ်နဲ့ရခိုင်မျိုးရပါတီတို့ကတောင်းဆိုထားပါတယ်။ဒီလိုတောင်းဆိုထားတာနဲ့ပတ်သက်လို့ရခိုင်မျိုးရပါတီစီစီသွင်းမှုဦးသွန်းအောင်ကျော်က VOA ကိုခုလိုပြောပါတယ
်။အခုကတစ်ခါနဲ့ဒီလိုဒီနေ့နဲ့တိုက်ပွဲကြီးဖြစ်လာတဲ့အခါအခုအခြေအနေကအခုလေကြောင်းတိုက်ပွဲကြီးဒါကြီးလက်လက်ကြီးတွေကြီးဆုံးရကြပြီပြင်းနေတဲ့ဘာမှမဆိုင်တဲ့ရက်ကြီးရက်သားတွေထိခိုက်တယ်အတချို့နင်းနေတာကြီးရပြီးစစ်ကြောကြမှာကြားရမှာညမချပြီးတော့ဒီမျိုးတိုင်နဲ့ယာရီလေရီတော့ဦးရင်းဆုံးသွားပြီးတော့ထပ်ပြလာတဲ့အတွက်စစ်ပြီးချက်လေအခုဒီနေ့ရက်ဒီပါလာဖြစ်နေပြီလို့ကျွန်တော်တို့ဟိုသတင်းရတာလေအဲ့တော့တရားရေးပက္ခကလည်းငယ်ငယ်လေးကတော့သဘောပုံမှာရှင်းရှင်းလင်းလင်းရတဲ့ကျွန်တော်တို့ကလည်းဒီကပါပြီးဒီတိုက်ပွဲတွေမတဲ့တဲ့ကဆွေးနွေးနိုင်လို့ရှိရင်ဒီလိုလည်းအရင်ကကျွန်တော်တို့ကဖြစ်ပေါ်နေတဲ့တိုက်ပွဲတွေကိုရက်ခိုင်ဖို့အတွက်ကျွန်တော်တို့
Luin bala kong bangga sabi tinggal itu ikan bina budi dong yaitu dong puna jomio ne perlu mah. Memang tamron ne ikan tamron tu dia cipuar ne tak boleh juga ha. Lihat sama ne sini bi cipuar ne. Pikir ne tisu bala seni ni ga ikan tamron ee. Tamron tak boleh di anali. Kukan tak boleh MNT ee juga. Nyencang ini lungan senwe. Si ini langgu ya sambil. Nengah ini dia pisah dua melu. Topian cera ku tersi labi. Asalnya nyencang ini komisen pegal ne. Di topian cera bawa jusu jau. Jinya cera topian kebar ne.
ตะเพ่มาแลမြမသမတော်နဲ့တိုင်းသားလက်နက်ကန်ဖွဲ့တွေကြားတိုက်ပွဲတွေအဆုံးမတတ်နိုင်သေးတယ်လို့တိုက်ပွဲကြောင့်တိရခန့်ရွာဓာတ်တွေစစ်ဘေးတိမ်းရှောင်နေရစေအခြေအနေမှာရှိနေပါတယ်ခင်ဗျာနိုင်ကိုဝင်းသတင်းပေးပို့ထားတာပါရှင်တော်တာရှင်တို့အခုနားဆင်နေကြရတာကVOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုဆက်ပြီးတော့မြန်မာတိုင်းနေဆံမျိုးဖြစ်တဲ ဖြစ်စည်းတာတွေပုံများလာနေတယ်လို့တရားမဝင်အလို့သမားတွေကိုဖမ်းဆီးတာလဲပုံများလာနေပါတယ်ဒီအကြောင်းကိုဗီဝေးထိုင်းခြေဆိုင်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ရှင်ထိုင်းမြန်မာနယ်စပ်မဲဆောင်မြို့မဲတောင်ကျေးရွာအုပ်စုတက်မှာမြန်မာရှေ့ပြောက်လို့တမပေါ်မိသားစုဝင်၄ဦးကိုတပ်ဖြတ်မှုနဲ့တန်လျာရှိနေသူတွေကအဓိကလူဖြစ်သူကိုရှိုးရဲ့ဇနီးကိုရွာသားတွေရဲ့သတင်းပေးချက်အရ မဲဆောင်မြို့ကကျန်းဆိုင်ခင်းထဲမှာပဲဒီဇင်ဘာလ၁၈ရက်နေ့ညကဖမ်းမိလိုက်တာပါလူတက်မှုအတွက်တန်လျာရှိနေတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးနိုင်ရေးထိုင်းအစင်းမြင့်တာဝန်ရှိသူတွေကိုယ်တိုင်ဆင်းလာပြီးမဲဆောင်မြို့မှာအစည်းအဝေးလုပ်ခဲ့ကြပြီးတဲ့နောက်ပိုင်းအခုလိုမျိုးဖမ်းမိလိုက်တာလည်းဖြစ်ပါတယ်ကိုရွှေရဲ့ဇနီးဖြစ်သူဟာသူနဲ့အတူထွက်ပြေးသွားတယ်လို့ထိုင်းတာဝန်ရ ตาเนี่ยสู้ว่าตีตัวมึงแล้วนี่ดูโอ้โหข้าดูว่าข้าดูว่าสนิทเชื่อตัวกูสั่งเลสเซนี่เจ้าที่ตัวกูช่วยป้องนี่นายจีสิเดนี่อะไรกูเลยสนิทเชื่อตัวเย่ทัศน์เจียยาท่านนับไปนี่ก็ไล่สารนี่จ้าบ่บีป้องนายจีสิเดนี่อะไรนี่ตัวไอ้หมาลงโจยเต้าพ่อเวียนเตียเราเนี่ยวันวันไปสู้บีโร่ชาฟูนี่จ้าลาพี่ป่าเลยลีหลงเปลี่ยนลูตั้มบุพเพปาบีเดนเอา
ท่านดูดีอาเยจูฉลังกระไรกูไรแม้สาวมีกูเส้นลาบีที่มัวด้วยแต่เนี่ยสิ่งนี้ดูดีกูอเมียนจงพันสิ่งนั้นเยจูอคุลูกเจ้าตัวเก็บบาร์เองครับเรื่องของผู้ตายทั้งหมดนะครับอยู่ตัวด้วยครบทั้งหมดนะครับแล้วส่วนการสอบสวนก็จะให้พนักงานสอบสวนโดยให้ทางรองผู้การเนี่ยลงมาตัวเจ้าตัวเลยเทมฮาร์โร่ท่านจะมาในจะมาชี้เลยมุกเงี้ยเนี่ยมุ่ยเสียว่าเกิดสาวรีกูโปรโมทเสียเยี่ยอยู่ในบูด้วยลูกสาวจ้าบุอคุลูตั้มบูฮา ยังยังเสร็จก็เลยว่ามันจะตัดเพียรตัวเลยมุ่งเพียรตามหมู่อเมียนจงพอเท่าไหนบูด้วยตั้งแต่ยาต้าเวนชีดูรีกูอันนี้ท้าเบียวจ้าตัวเก็บบาร์เลยที่ลูตั้มมุ่งเพียรบ้าบีตอนนี้ชีดูรีกูพันมีนายไล่ชาในเจมาร์เบ้แม้สาวมีมาชีเดแต่ยามาเวนเชื่อเบียวลูตมารีกูเสียเสียพันสิรารีเลยปูมีอะไรนี่เลยเจ้าแม้สาวมีก็เชื่อเบียวลูตมาจูอุกาเลยคุลูเบียวจ้าบาร์เลยตอนนี้เวียนสุดสุดยาเจ้าหูสีเหลืองสุดยอดขจารันแล้วมันไม่เชื่อเลยแต่ยามาเ
ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်
မျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့2018ခုနှစ်ဒီဇင်ဘာလ19ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာဆေးလိပ်ဟာတောက်သုံးတဲ့သူကိုသာမကအနာပတ်ဝန်းကျင်မှာရှိတဲ့သူတွေကိုပါကျန်းမာရေးဆိုင်ရာဆိုးကျိုးတွေဖြစ်စေနိုင်တဲ့အကြောင်းနဲ့မြမအရေးသုံးသက်ချက်ကိုထုတ်လွှင့်တဲ့အခါမှာတော
့ It is a sense of the House of Representatives is a
result မြမပေါ် American Outlook တော်သဘောထားဖယ်လို့ရှိပါတယ်လဲဆိုတာ Washington မြို့တော် Georgetown တက္ကသိုလ်ကဂုံနူးဆောင်ပါမောက်ခ်စတိန်ဘတ်နဲ့ဥကြော်စင်တာတို့ဆွေးနွေးသုံးသပ်ချက်ကိုနားဆင်ရပါမယ်။ဒါ့ပြင်အားကစားသတင်းစီစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီတစ်ပတ်အတွက်လူထုနဲ့ကျန်းမာရေးအစီအစဉ်မှာဆေးလိပ်ဟာတောက်သုံးတဲ့သူကိုသာမကအနာပတ်ဝန်းကျင်မှာရှိတဲ့သူတွေကိုပါကျန်းမာရေးဆိုင်ရာဆိုးကျိုးတွေဖြစ်စေနိုင်တာကြောင့်နုနယ်တဲ့ကလေးငယ်တွေအနားမှာဆေးလိပ်မတောက်မိအောင်ဂရုတစိုက်ရှောင်ကျဉ်သင့်တဲ့အကြောင်းကိုဒေါက်တာတန်းစောကစူးစီးတင်ပြပေးထားပါတယ်ရှင်။
ဆလိတ်တောက်တာဟာနှလုံးသွေးကြောဆိုင်ရာယောဂါတွေအဆုတ်ယောဂါတွေနဲ့ကိစ္စယောဂါတွေကိုဖြစ်ပေါ်ခံစားရစေနိုင်တယ်လို့လူများကသိရှိနားလည်ထားကြပြီးဖြစ်ပါတယ်ဆလိတ်ကိုကိုယ်တိုင်မတောက်ပေမဲ့ဆလိတ်တောက်တဲ့သူစီကဆလိတ်ငွေတွေကိုနေ့စဉ်ရက်ဆက်ရှူရှိုက်မိခဲ့မယ်ဆိုရင်တော့ဘယ်လိုယောဂါတွေကိုဖြစ်စေနိုင်ပါသလဲဆလိတ်တောက်တဲ့သူစီကဆလိတ်ငွေတွေကိုနေ့စဉ်ရက်ဆက်ရှူမိခဲ့မယ်ဆိုရင်ကိုယ်တိုင်ဆလိတ်တောက်တယ်လို့ပဲဆလိတ်နဲ့ပတ်သက်တဲ့ဆိုးကျိုးတွေကိုခံစားကြရမှာပါအထူးသဖြင့်ကလေးငယ်လေးတွေမှာပိုပြီးကျန်းမာရေးထိခိုက်စေနိုင်တယ်လို့ရန်ကုန်ကလေးဆေးဦးကြီးမှဆေးရုံဦးကြီးဖြစ်သူဒေါက်တာစုစုတွေကပြောပါတယ်
ခုနကပါလဲကျန်းမာရေးပညာပေးနေတာပေါ့နော်ဆေးလိပ်တောက်တုံးတာဟိုကိုယ်တိုင်ယောဂဖြစ်နေမှာကကိုယ့်ရဲ့ပတ်ဝန်းကျင်မှာရှိတဲ့လူကိုပါထိခိုက်တယ်နော်အဲ့ခါကျတော့ဟိုလူကြီးချင်းချင်းတာမှာပဲမိမနဲ့ကြာကြာစိတ်တုတ်တာလို့ရှိရင်မိမမှာဆေးလိပ်ရဲ့ဆေးကျိုးတွေခံစားရတော့ကလေးဆိုတော့ပို့ပြီးတော့ဆိုးတာပေါ့နော်ကလေးဆိုတော့ဒီလိုအမေကမိဘကပေါ့နော်သူတို့နာမဆေးလိပ်တော့ဥမာပတ်ဝန်းကျင်မှာရှိတဲ့အကိုပေါင်းတို့ကတို့အရင်နှချင်းနဲ့ဆေးလိပ်တော့မှဆိုသူဆေးလိပ်မျိုးတွေရှုံငွေတွေရှူရတယ်ဆိုလို့ရှိရင်သူတို့ရဲ့အသက်ရှူလမ်းကြောင်းဆိုင်ရာယောဂတွေဖြစ်ပါတယ်ဟုတ်အသက်ရှူချက်တာတွေဟိုအရှင်ချက်ယောဂတွေအဲ့လိုမျိုးယောဂတွေတို့တော့အရင်ကခံစားရပါတယ်
ကလေးငယ်လေးတွေနားမှာဆလိတ်တောက်ရင်ကလေးငယ်လေးတွေရဲ့ကျန်းမာရေးထိခိုက်စေနိုင်တယ်ဆိုတာကိုသတိမှတ်မိတဲ့သူတွေလည်းရှိကြပါတယ်ဆလိတ်မောင်းတဲ့ဦးချစ်ခိုင်ကတော့ကလေးငယ်လေးတွေနားမှာဆလိတ်တောက်ရင်အသက်ရှူလမ်းကြောင်းဆိုင်ရာယောဂါတွေဖြစ်တာကိုသတိထားမိတာကြောင့်သူတို့နားမှာမတောက်မိအောင်သတိပြုပြီးရှောင်ကျဉ်ခဲ့တယ်လို့သူ့ရဲ့အတွေ့အကြုံတွေကိုအခုလိုပြောပါတယ
်အနားမှာတောက်ချင်းအပြင်နည်းနည်းခရက်ရဲ့ယဉ်ကျက်မှုလိုပါလို့ဖြစ်တတ်ပါတယ်ယဉ်ကျက်တာလိုပါလို့ရှိပါတယ်
ဆလိတ်တောက်တဲ့သူအများစုဟာကလေးငယ်လေးတွေနားမှာမတောက်မိအောင်တော့တနိုင်တလောက်ဒီထားကြတာပါတခါတလေမှာတော့အမှတ်တမှတ်နဲ့ကလေးတွေနားမှာတောက်မိတယ်လို့ဖြစ်သွားတယ်လို့စားတောက်ဆိုင်တစ်ခုမှစူပါဗိုက်ဇာတူဖြစ်သူကိုတန်းထွန်းကပြောပါတယ
်ကိုမထင်မှတ်တဲ့အချိန်ကျတော့တခါတလေတော့တောက်ဖြစ်လိမ့်မယ်တင်တယ်ကြုံလဲကြုံဦးတယ်စိတ်ထဲမှာအမဲတမ်းတဲ့ဘဝပုံဝန်ကျင်မှာအဲ့လိုကလေးနားမှာဟိုဟာကလေးကိုရှိလို့ရှိရင်တခါကိုအသိစိတ်နဲ့တခါတလေမတောက်ဖြစ်ဘူးအဲ့ကိုမတင်မတဲ့အချိန်ကလေးတွေဟိုဟာကိုတောက်နေတဲ့အချိန်မှာကလေးကရောက်လာအဲ့လိုမျိုးနဲ့ရှိတတ်တယ်အဲ့လိုမျိုးဟုတ်ကဲ
့ဆလိတ်တောက်တာဟာကိုကိုရိုင်းအတွက်ရောအနားမှာရှိတဲ့သူတွေအတွက်ရောကျန်းမာရေးထိခိုက်စေနိုင်တယ်ဆိုတာကိုသိပေမဲ့ဆလိတ်တောက်တာကိုဆွန့်လွတ်ဖို့ခက်ခဲနေကြတာကိုလည်းတွေ့ရပါတယ်ကျန်းမာရေးဌာနအသီးသီးကလည်းဆလိတ်တောက်တဲ့ရာဂိုင်းနှုန်းတွေတဖြည်းဖြည်းလျော့နေကြဆင်းလာအောင်ပညာပေးနေကြတာပါဖျက်လို့မရတဲ့ဆလိတ်ကိုဘယ်လိုအချိန်မှာဘာကြောင့်တောက်ဖြစ်ပါတလဲလို့မေးကြည့်တဲ့အခါဆလိတ်တောက်တဲ့သူတွေကအခုလိုပြောပါတယ
်မနေ့ဟိုသမင်းစားပြီးကစားတစ်ချက်ဟိုနေကင်းဘက်တစ်ချက်အဲ့ဒါပဲတောက်ပါတယ်ညဘက်မတောက်ပါဘူး
ဒီလိုအားတဲ့အချိန်ကအလုံးမရှိရင်ပို့ပြီးတော့တောက်ဖြစ်တယ်အလုံးမရှိရင်ဒီလိုပဲဟိုပါပြင်းလို့ထိုင်နေရတယ်အဲ့လိုပဲဟာထိုင်လိုက်ဆလိတ်တောက်လိုက်ပြင်းလိုက်အဲ့ပြန်ဖွာလိုက်အဲ့လိုပဲအဲ့ဒီအားနေတဲ့အချိန်ကဆလိတ်ပဲတောက်ဖြစ်တာပုံများတယ
်ပေးစမအများဆုံးကြာဒီသမင်းစားပြီးတဲ့အချိန်တော့ပေါ့နော်ဒီတခုခုပေါ့ဗျာဒီပေးစားတခုစားပြီးတဲ့အချိန်တော့မဟုတ်ဘူးဆလိတ်တောက်တာတော့များတယ
်ဆလိတ်ရဲ့ဆိုးကျိုးတွေကိုသိပေမဲ့ဆလိတ်တောက်တာကိုဖျက်မရဘဲဖြစ်နေကြတဲ့သူတွေဟာဆလိတ်မတောက်ဖူးသေးတဲ့လူငယ်တွေကိုတော့စမ်းပြီးမတောက်ကြည့်ကြဖို့ကိုပဲတိုက်တွန်းကြတာပါဘဝတူဆလိတ်တောက်နေကြတဲ့သူတွေကိုလည်းကလေးငယ်လေးတွေနားမှာဆလိတ်ကိုအတတ်နိုင်ဆုံးမတောက်မရောက်သတိထားကြပါလို့အခုလိုတိုက်တွန်းအကြံပြုကြပါတယ
်အော်ကလေးနားမှာဆလိတ်မတောက်ကြပါနဲ့ပေါ့တကယ်လို့ဆလိတ်တောက်ပြီလို့ရှိရင် ခလေးတွေမှာယောဂဆိုးကျိုးတွေဖြစ်ပွားမှာဆိုးရရတဲ့အတွက်မတော့ဖို့ကျွန်တော်အနှူးညွတ်မြေတားရက်ခါပါတယ
်ခလင်းနာမမဟုတ်ဒီလိုဟိုပဝန်းကျင်ဒီအများနဲ့တက်ဆိုင်တဲ့နေရာမှာနေလို့ရှင်စလိတ်မတော့တော့အကောင်းဆုံးပေါ့အာကိုယ့်ရဲ့ဟိုကိုယ့်ရဲ့တိစိတ်နဲ့ပေါ့အကုန်လုံးပဝန်းကျင်အများနေထိုင်တဲ့နေရာမှာစလိတ်မတော့တော့အကောင်းဆုံးပဲခင်ဗျာခလေးတွေနားမအောင်လူကြီးနားမဘယ်သူမဆိုပဝန်းကျင်နဲ့တက်ဆိုင်တဲ့နေရာမှာစလိတ်မတော့တော့အကောင်းဆုံးပဲခင်ဗျာ
အကောင်းဆုံးတော့ဗျာဒီခလေးတွေနားမှာစလိတ်မတော့တော့ပို့ပြီးတော့အကောင်းဆုံးပေါ့ဗျာဟုတ်တယ်နော်
စလိတ်ဟာတောက်တဲ့သူကသာမကအနာပဝင်းချင်းမှာရှိတဲ့သူတွေကိုပါကျမကြီးဆိုင်ရာစိုးကျိုးတွေဖြစ်စေနိုင်တာကြောင့်နုနယ်တဲ့ကလေးငယ်လေးတွေနားမှာစလိတ်မတောက်မိအောင်ကူးဆိုင်ရှောင်ကျင်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ပြီးတဲ့အခါမှာတော့အခုဥကြောဇန်တာစီစဉ်တင်ဆက်တဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရပါမယ်။ American Outlook တော်ကမကြသေးမီကချမှတ်လိုက်တဲ့ဆုံးဖြတ်ချက်ဟာ American အစိုးရနဲ့မြန်မာအစိုးရဆက်ဆံရေးအပေါ်ဩဇာတက်ရောက်မှုတစုံတရာမရှိနိုင်ဘူးလို့ပေါမောက်ခတ် David Steinberg ကဆိုပါတယ်။ဒါပေမဲ့မြန်မာနိုင်ငံပေါ်တခြားနည်းနဲ့ထိခိုက်စရာတွေရှိနေတဲ့အတွက်အရေးကြီးတယ်လို့လည်းသူကဆိုပါတယ်။Washington မြို့တော် Georgetown တက္ကသိုလ်ကဂုံနူးဆောင်ပါမောက်ခတ် David Steinberg နဲ့ဥကြောဇန်တာတို့ဆွေးနွေးသုံးသပ်ထားတာမှာမြန်မာနိုင်ငံပေါ်ဘယ်လိုထိခိုက်နိုင်လဲဆိုတာကိုပါမောက်ခတ် Steinberg ကအခုလိုစပြောပါတယ
် It will make it much more difficult to provide certain kinds of assistance. There'll be humanitarian assistance.
အခုညီတချို့ပေးဖို့အခက်အခဲတွေပို့ပြီးတော့ရှိလာနိုင်ပါတယ် Humanitarian assistance လို့ခေါ်တဲ့စာနာမှုအထောက်ပံ့နေဒီမိုကရေစီနဲ့ပတ်သက်တဲ့အကူအညီတချို့လဲပါလာလိမ့်မယ်လို့ထင်ပါတယ်ယင်းနီးမြုပ်နှံမှုကိုလည်းထိခိုက်ပါလိမ့်မယ်ပုဂ္ဂလိကယင်းနီးမြုပ်နှံမှုကိုလည်းနောက်တွန့်သွားစေပါလိမ့်မယ်ဘာကြောင့်လဲဆိုတော့သူတို့ယင်းနီးမြုပ်နှံလိုက်လို့ရှိရင်အကူအညီမပေးတဲ့နဲ့အစိုးရတရက်ကိုအကူအညီပေးနေတယ်လို့အထင်ခံကြရမှာပါဒါကြောင့်ဒီဆုံးဖြတ်ချက်ဟာမြန်မာအပေါ်အနှုတ်လက္ခဏာတက်ရောက်မှုရှိနေပါတယ
်ဒါပေမဲ့ပမောက်ခင်ဗျာဒီမှာ humanitarian assistance လीစာနာမှုအကူအညီပေါ့လေဒီစာနာမှုအကူအညီဆိုတာအဲ့ဒုက္ခသည်တွေအတွက်ပါပေးမဲ့အကူအညီဖြစ်ပါတယ်ဒီလိုထိခိုက်တဲ့ကိစ္စမျိုးဟာကျူးစွစင်းတဲ့ကိစ္စလို့ထင်ပါလားခင်ဗျာ
Well it depends on what kind humanitarian assistance is needed but your definition of humanitarian assistance is different
for example ဘယ်လိုစာနာမှုအထောက်ပံ့မျိုးလဲဆိုတဲ့အပေါ်မှာမူတည်ပါတယ်စာနာမှုအထောက်ပံ့ဆိုတာလိုအပ်ပါတယ်ဒါပေမဲ့ဒီနေရာမှာအတိတ်ပဲဖွင့်ဆိုတာကွဲလွဲမှုရှိပါတယ်စစ်ဆိုးရလက်ထက်တုန်းကဂျပန်တို့ရဲ့စာနာမှုအထောက်ပံ့ဆိုင်ရာအတိတ်ပဲဖွင့်ဆိုချက်ဟာအမေရိကန်ရဲ့အဓိပ္ပာယ်ဖွင့်ဆိုချက်ထက်အစမတန်ပိုပြီးတော့ကျယ်ပြန့်ပါတယ်။ဥပမာလျှက်စစ်တပ်အားရရှိရေးဟာစာနာမှုအထောက်ပံ့ဖြစ်ပါတယ်။ဒါကြောင့်ဘလူးကျောင်းရေအားလျှက်စစ်စီမံကိန်းကိုပိုကောင်းအောင်တည်ဆောက်မယ့်ကိစ္စကိုဂျပန်တို့ကလုပ်ပေးခဲ့ပါတယ်။ဒါပေမဲ့အမေရိကန်ကတော့ဒါဟာအခြေခံအဆောက်အဦတည်ဆောက်ရေးဖြစ်တယ်လို့ယူဆပါတယ်။အမေရိကန်ဥပဒေအရဒါကိုခွင့်မပြုပါဘူ
း။ဆိုတော့ရေအားလျှက်စစ်စီမံကိန်းဟာအခြေခံအဆောက်အဦစီမံကိန်းဆိုတာတော့လက်ခံနိုင်ပါတယ်။ဒါပေမဲ့အခုကိစ္စဒီလိုအမှန်တကယ်ဒုက္ခရောက်နေတဲ့သူတွေကိုပြင်မဲ့အကူအညီဖြစ်တယ်ဆိုတာကလည်းသိစားနေပါတယ်။ဒါကိုထိခိုက်စေမယ်ဆိုတဲ့ကိစ္စကျွန်တော်ပြောတာပါခင်ဗ
ျ။ Yes, well, I mean I think humanitarian assistance is needed in many many places of course. And say the right kind
ဟုတ်ပါတယ်။စာနာမှုအထောက်ပံ့နေဟာနေရာအနှံ့မှာလိုနေပါတယ်။မှန်ကန်တဲ့အထောက်ပံ့နေဖြစ်ဖို့အရေးကြီးပါတယ်။ဒုက္ခတွေကိုကူညီဖို့လိုအပ်တယ်လို့ပြည်သူတွေတဲကဆင်းရဲနွမ်းပါးသူတွေကိုလည်းကူညီရပါလိမ့်မယ်။စစ်ကြောင့်ကျန်းဖက်မှုတွေကြောင့်အိုးအိမ်ဆုံးခွာနေရသူတွေကိုကူညီရပါမယ်ဒီအကူအညီအားလုံးကိုဆက်ပေးတင်ပါတယ
်အခုပြဿနာမှာအဓိကပြစ်မှတ်ထားခံရတာကတော့အဓိကတာဝန်ရှိရလို့အပြောခံရတာကတော့မြန်မာစစ်တပ်ဖြစ်ပါတယ်ဒါပေမဲ့တစ်ဖက်မှာလည်းအမေရိကန်ဆိုတာကမြန်မာတပ်မတော်ကိုလူစီစီတဲ့ကိစ္စမဟုတ်သောစာနာမှုအကူအညီပေးမယ်လူအခွင့်အရေးစတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လေ့ကျင့်သင်တန်းပေးမယ်လို့လည်းစီစဉ်ထားတာဖြစ်ပါတယ်So I think it's all about what we're going to do now. I'll let you know what we're going
to do. I think the Congress has been much against military training, even of a humanitarian kind.
American Outlook has seen the legend that the Japanese people are going to be able to do this. The Sanamu Kuni Sanya Kisari P.O. no Sanjay Malime. Lu Tezi Nane Kisane Masayne Sanamu Kuni Tena Lu Kuniye Tia Uri Somoye Kisari Garo Lu Tene Lu Chano Timare. The way me အခုလက်ရှိအခြေအနေမျိုးမှာဒီကိစ္စကကွန်ဂရက်လွှတ်တော်မှာတိုးပေါက်ဖို့ခက်ခဲရှိနေပါတယ်။အစိုးရအနေနဲ့ကလည်းတခြားဦးစားပေးရမယ့်ကိစ္စတွေအများပြားရှိနေတော့ဒီလိုမြန်မာစစ်တပ်နဲ့ထိတွေ့ဆက်ဆံရေးကိုတိတ်ပြီးတော့ခွန်အားစိုက်လိမ့်မယ်မထင်ပါဘူး။
ဒီပြဋ္ဌာန်းချက်ကိုအလွတ်တော်ကဆုံးဖြတ်အတည်ပြုလိုက်တာဖြစ်ပါတယ်ဒီဆုံးဖြတ်ချက်ကပုံမခိုင်မာလာအောင်ပုံပြီးထိရောက်လာအောင်ဆင်းနေကြခေါ်တဲ့အထက်လွတ်တော်ကိုရောဖြတ်သန်းဖို့ရှိနေသေးတယ်ထင်ပါသလားအဲ့လိုဖြတ်သန်းလာရင်ကောအခုအလွတ်တော်မှာထောက်ခံရသလိုပဲတခဲနဲ့ထောက်ခံအပြည့်မှုရလိမ့်မယ်ဆုံးဖြတ်အတည်ပြုကြလိမ့်မယ်လို့ရောထင်ပါသလားခင်ဗျာ
It is a sense of the House of Representatives is a resolution
ဒါအလွတ်တော်ရဲ့သဘောထားခံယူချက် resolution ပြဋ္ဌာန်းချက်ဖြစ်ပါတယ်ဒါစိတ်လှုပ်ရှားခံစားမှုပါဥပဒေလောမဟုတ်ပါဘူးအဲ့ဒီအထဲမှာဒဏ်ခတ်ရေးယူမှုကိုတိုက်ရိုက်ပြတ်ထန်းထားတာမရှိရင်ဘာမှတိုက်ရိုက်အကျိုးသက်ရောက်နိုင်မှာမဟုတ်ပါဘူးအစိုးရအပေါ်ဩဇာသက်ရောက်မှုလည်းမရှိနိုင်ပါဘူးဒါပေမဲ့ခင်ဗျားပြောသလိုပဲထက်လွတ်တော်ကိုတော့သွားပါလေဦးမယ်အဲ့ဒီမှာမစ်မကောနက်ကတောင်းဆန်းစုကြည်ကိုနှစ်ပေါင်းများစွာကာကွယ်လာသူပါသူ့ဘက်ကဆက်လက်ကာကွယ်ပေးဦးမလားဆိုတာကိုတော့ကျွန်တော်မသိပါဘူးကွန်ဂရက်လွတ်တော်ကလည်းခရစ်မတ်လရဲ့နားတော်မှာဖြစ်ပြီးတော့Congress အစ်တရဖြစ်ပေါ်လာတော့မှာပ
ါဆိုအစိုးရအပေါ်ဩဇာသက်မှုမရှိဘူးဆိုတော့သိအရေးမှာပါလာဘူးဆိုတဲ့သဘောပါခင်ဗျာ
This is not going to mean very much these are symbolic things and symbolism is important
Why?
I think because it indicates
ဟုတ်ပါတယ်သိပြီးတော့အရေးမပါလာပါဘူးဇတိသဘောသာဖြစ်ပါတယ်ဒါပေမဲ့ဇတိသဘောလောက်တဲ့ကိစ္စ symbolism ဟာအရေးကြီးပါတယ်ဒါသူတို့စိတ်ထဲဘာဖြစ်နေတယ်ဆိုတာကိုဖော်ထုတ်လိုက်တာပါယင်းနီးမြုံနိုင်ရေးစတဲ့လုပ်ငန်းတွေအပေါ်တခြားလူတွေရဲ့သဘောထားကိုပြောင်းလဲသွားစေနိုင်ပါလေ။နမူနာပြောရမယ်ဆိုလို့ရှိရင် Twitter အကြီးအကဲမင်းမျိုးသွားပြီးတော့တရားထိုင်တဲ့ကိစ္စသူ့မြန်မာနိုင်ငံမှာအားလုံးကချစ်စရာနှစ်သက်စရာဖြစ်နေတယ်လို့ပြောတော့လူတွေကဝေဖန်ကြပါလေ။ဒါပါကြောင့်ဖြစ်နေရတယ်လဲဆိုရင်မြန်မာပြည်သူတွေရင်ဆိုင်နေရတဲ့ပြဿနာတွေကိုသူမသိသလိုဖြစ်နေလို့ပါပဲ
။ဆိုတော့ဆရာကြီးအနေနဲ့ Bangkok Strike Mark အနေနဲ့ကောအခုအချိန်မှာမြန်မာနိုင်ငံကိုသွားမယ်ဆိုရင်မသွားဘဲနေမလားခင်ဗျာ။အေးရောမသွားသင့်မသွားသင့်ကိုနှစ်ထပ်စဉ်းစားဦးမလားဆရာကြီး။
Tourists will think twice, yes. And as a matter of fact, if you notice, if you check the American ad,
ခီးသွားဧည့်သည်တွေဆိုရင်တော့နှစ်ခါထပ်ပြီးတော့စဉ်းစားသင့်ပါတယ်။တကယ်လက်တွေ့မှာလည်း American ခီးသွားလုပ်ငန်းကြော်ညာတွေကိုကြည့်ရင် American ခီးတဲ့အုပ်စုတွေသင်္ဘောတွေဟာမြန်မာပြည်ကိုသွားတာလုံးဝတွေ့ရမှာမဟုတ်ပါဘူး။ကျန်တဲ့အာရှဒေသတွေကိုသွားပါတယ
်။ဆရာကြီးကစနေတာမစ်မကောနက်အကြောင်းကိုပြောလို့ကျွန်တော်သမ္မတဒေါ်နယ်ထရမ့်ရဲ့အကြောင်းလည်းမေးချင်ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့ဒီကိစ္စနဲ့ပတ်သက်လို့သဘောထားရောဘယ်လိုရှိမယ်လို့ဆရာကြီးထင်မိပါလဲခင်ဗျာ
I don't know whether he knows where it is serious no I mean so far there's been nothing
အဲ့ဒီနေရာဘယ်မှာရှိတယ်ဆိုတော့သူသိရလားမသိပါဘူးဒါတကယ်ပြောတာပါအခုချိန်ထိတော့ဒီကိစ္စမျိုးနဲ့ပတ်သက်လို့သူစီကဘာမှမကြားသေးပါဘူ
းဒါပေမဲ့သူ့ရဲ့အရာရှိကြီးတချို့ကဒီအခြေအနေကိုနိုင်ငံတကာ forums တွေကုလသမဂ္ဂလုံခြုံရေးကောင်စီလိုနေရာတွေမှာတစ်ထင်လုံးပြင်းပြင်းထန်ထန်ပြောနေကြတာပဲခင်ဗျာအဲ့တော့သမ္မတကဘာကြောင့်နှုတ်ဆက်နေရလဲကျွန်တော်သိချင်တာ
The president is a very strange kind of person in terms of what he pays attention to and what he doesn't pay attention to and what he says
ဒီသမ္မတအသက်ကိုထူးဆန်းတဲ့လူတယောက်ဖြစ်ပါတယ်သူအလေးထားတဲ့ကိစ္စသူအလေးမထားတဲ့ကိစ္စနဲ့သူပြောတာတွေကိုကြည့်မယ်ဆိုရင်သိတာပါတယ်သူဘာလုပ်မယ်ဆိုတာဘယ်တော့မှမသိနိုင်ပါဘူးဝေဖန်သူတွေပြောတာကတိတ်မှန်ပါတယ်ကမ္ဘာပြဿနာတွေအများပြားသူလုံးဝဂရုမစိုက်ပဲထားတာလည်းရှိနေပါတယ်
အခုအမေရိကန်ကတရုတ်ကိုအဖက်ဖက်ကပိတ်ဆို့ကျင်နေတာဖြစ်ပါတယ်ဆိုတော့အခုကြည့်ရမှာလဲမြန်မာနိုင်ငံကိုတရုတ်ဘက်ကိုပူပြီးတွန်းပို့သလိုဖြစ်မှာစိုးလို့များဒေါ်နယ်ထရမ့်ကနှုတ်ဆက်နေတာလားအဲ့လိုစဉ်းစားရင်ကိုမရဘူးလားခင်ဗျာ
I mean I think if he thought about it he wouldn't want to push China come close to Burma but I think at the same time that's a very 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 small element if it is an element at all
သူသာအဲ့ဒီလိုတွေးတယ်ဆိုလို့ရှိရင်တရုတ်ကိုမြန်မာနဲ့ไอ้มนิสัตตั้วเซยจินโลส่วนเลยดาก็อะเต้ม้วหลอกตาဖြစ်ပါလိမ့်မယ်သူอ่ะတကယ်တော့กုံသွေးသမားပါกုံသွေးยีเนี่ยยีนี้မြုပ်နှံမှုလုံမလုံဆိုတဲ့ကိစ္စတွေတောင်တရုတ်ပင်လယ်ကမဟာဗျူဟာပြဿနာမြောက်ကိုရီးယားပြဿနာဒါတွေအများကြီးရှိနေပါတယ်မြန်မာပြဿနာကအဲ့ဒီကိစ္စတွေလောက်အရေးမပါလာပါဘူးသူ့အတွက်ဟုတ်လဲဟုတ်ပါတယ်အခုလက်ရှိမှာလဲရိုဟင်ဂျာပြဿနာတွေပေါ့အမေရိကန်ကတိတ်အနှုတ်လက္ခဏာပြရက်တည်နေတဲ့အတွက်ပဲတရုတ်ကမြန်မာအပေါ်ပို့လွှမ်းမိုးခွင့်ရနိုင်ပြီဖြစ်ပါတယ
်။ဟုတ်ကဲ့အောက်လွတ်တော်ရဲ့ဆုံးဖြတ်ချက်ကိုပြန်ကောက်ရမယ်ဆိုရင်ဒီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်သဘောထားပုံမှုပျော်ပြောင်းလာအောင်ဒါမှမဟုတ်ဒီပြဿနာအပေါ်ပုံပြီးပွင့်ပွင့်လင်းလင်းစီလာအောင်တွန်းပို့နိုင်လိမ့်မယ်လို့ထင်ပါလားခင်ဗျာဒီဆုံးဖြတ်ချက်က
I doubt it. I would like to see it happen more sympathy.I saw that in the newspaper the new light of Myanmar.
အဲ့လိုဖြစ်နိုင်ပါမလားဆိုတာကျွန်တော်ကတော့တန်လျာရှိပါတယ်။ပို့ပြီးတော့ဂရုဏာတက်တာက ကျွန်တော်မြင်နေပါတယ်အမေရိကန်သံမတ်ကြီး Scott Marcia ကပြီးခဲ့တဲ့ရက်အတွင်းကပဲတောင်ဆန်းစုကြည်ကိုတွားတွေ့တာ New Light of Myanmar မှာတွေ့ရပါတယ်ဘာတွေဆွေးနွေးတယ်ဆိုတာမပြောထားပါဘူးသူတို့ဟာကောင်းတဲ့ကိစ္စတွေကိုပြောနေတယ်လို့သာဖော်ပြပါတယ
်ဒေါန်ဆောင်တယောက်အနေနဲ့ဒေါန်ဆန်းစုကြည်ဟာအခုလိုကိစ္စမှာနိုင်ငံတကာဖိအားတစ်ဖက်သူ့ပြည်သူလူထုအများစုရဲ့သဘောတကားတစ်ဖက်ဆွေးဖြစ်နေပါတယ်ဆိုတော့သူ့အတွက်ဘယ်ဟာပိုအရေးကြီးတယ်ထင်ပါလဲနိုင်ငံတကာဖိအားကိုပိုဦးစားပေးသင့်သလားပြည်သူလူထုအများစုရဲ့သဘောတကားကိုပိုဦးစားပေးသင့်သလားဘယ်လိုသဘောပါလဲ
Well, it's very different, of course. I mean, the people agree basically our prejudice against Rohingya in general.
ဒီနှစ်ခုသိပ်ပြီးတော့ပွဲပြားခြားနားတယ်ဆိုတာသိကြပါတယ်။ရေပေါ်ရာအဖြစ်ပြည်သူလူထုဟာရိုဟင်ဂျာတွေအပေါ်မှာမလိုလားတဲ့သဘောရှိကြပါတယ်။ပြည်ပကလူတွေပြည်ပဖိအားတွေကတော့ရိုဟင်ဂျာတွေကိုတနည်းနည်းနဲ့ကူညီပံ့ပိုးရေးဖြစ်ပါတယ်။ဒီလိုသိပ်ပြင်းထန်တဲ့ကွဲပြားမှုပါ။နောက်ပြီးတော့ဒီကိစ္စမှာဒေါ်ဆန်းစုကြည်ဟာစစ်တပ်နဲ့နီးနီးဆက်ဆက်ရှိနေပါတယ်စစ်တပ်နဲ့ဆန့်ကျင်ဘက်သဘောဝေဖန်ပြောဆိုတုံ့ပြန်မှုတစုံတရာမရှိပါဘူးဒါကြောင့်သူနှစ်ပေါင်းများစွာအချိန်ပေါင်းများစွာပြောဆိုခဲ့တဲ့ဒီမိုကရေစီသဘောထားတွေကိုပစ်ပယ်လိုက်ပြီလို့ပြစ်တင်ဝေဖန်ခံရပါတယ
်ဆိုလက်တွေ့မှာရောသူကအေးစစ်တပ်နဲ့ဆန့်ကျင်ပြီးတော့ပြောဖို့ဆိုတာဖြစ်နိုင်မယ်ထင်ပါလားသူတို
့ Well that's the question how much can she do
Yeah
I don't know how much she can do
ဒါကတော့မေးခွန်းထုတ်ဆရာပါသူဘလောက်လုံနိုင်မယ်ဆိုတာကျွန်တော်မသိပါဘူးအချိန်ထဲမှာပဲလုံနိုင်တယ်လို့လည်းထင်မိပါတယ်သူ့ရဲ့လုံပုံလုံနည်းအပေါ်အမှုတည်ပါတယ်လူထုမီဒီယာတွေဖတ်ရတဲ့လောက်ဆိုရင်စစ်တပ်နဲ့ယုံကြည်မှုတိဆောက်ရေးအတွက်သူဘာမှလုပ်တာကျွန်တော်မတွေ့ရပါဘူးဒါဟာပြဿနာပါသူဟာသမရဖြစ်အောင်ဖွဲ့စည်းပုံပြန်ပြင်ရေးကိုအားထုတ်ခဲ့ပါတယ်ဒါဟာစစ်တပ်ရဲ့ယုံကြည်မှုရရှိရေးလုပ်ငန်းအစမဟုတ်ပါဘူးဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းကလည်းနိုင်ငံရေးပါတီတွေဟာလူနည်းစုကိုသာကိုစားပြူပြီးတော့တက်မတော်သာပြည်သူအလုံးကိုကိုစားပြူတယ်လို့ဆိုထားပါတယ်ကျွန်တော်ကတော့အဲ့ဒါမှန်တယ်လို့မယူဆပါဘူ
းဦးကျော်စန္ဒာစီစဉ်တင်ဆက်တဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာပါအခုဆက်ပြီးတော့စနေညတိုင်းလေလိုင်းစီစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင
်ဆရာရှင်များရှင်အခုဆိုရင်2018ခုနှစ်ကုန်ဆုံးပြီး2019နှစ်သစ်ကိုကူးပြောင်းဖို့ရပ်ပိုင်းလာကြမှာတော့တယ်။ကိုလိုနော့မဲနဲ့အတွင်းမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းရေးရေးအတက်အကျဘာတွေကြုံခဲ့ရပါသလဲဆိုတော့ကို VOA ရဲ့စနေနေ့ညတိုင်းရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။တုတ်တက်မှုတွေဆုပ်ယုပ်မှုတွေကနေသင်ခန်းစာယူနိုင်တာတွေလာမဲ့နှစ်သစ်အတွက်သောရရှင်တွေရဲ့မျှော်လင့်ချက်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကပြုစုပါရယ်ရှင
် VOA American တန်ရဲ့တိုက်ရိုက်လေးလိုက်စီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့အပတ်စဉ်တင်ဆက်နေကြတပတ်တွင်းအားကစားသတင်းလွှာတွေကိုအလှည့်ပေးကြအောင်ပါရှင်ကိုရနိုင်ကစူးစီးတင်ပြပေးထားပါတယ်
ပါပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်မန်ချက်စတာယူနိုက်တက်အသင်းကတော့ဂျိုဆေမိုရီညိုကိုနှီးပြအဖြစ်ကနေထုတ်ပယ်လိုက်ပါပြီ2018ခုနှစ်အာဆီယံဆူဇူကီဖလာဖိုင်နယ်မှာတော့ဗီယက်နမ်အသင်းကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်ကမ္ဘာဖလာဖုတ်ဂေါ့ဖ်ဂိမ်းပွဲမှာတော့ပြင်သစ်ကဗြိတိန်ကိုအနိုင်ရပြီးတော့ကမ္ဘာချန်ပီယံဖြစ်သွားခဲ့ပါတယ်ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာရင်းဆုံးတော့ချန်ပီယံလိဂ်ဇာတ်ရင်းနဲ့ဆက်ကြပါမယ်ဒီတော့ချန်ပီယံစိတ်ဒုတိယဆင့်ရှုံးထွက်ပွဲစဉ်တွေကိုတင်းလာနေကပဲမဲလိုက်ခဲ့ကြပါတယ်။အင်္ဂလန်ကမန်ချက်စတာယူနိုက်တက်အသင်းကတော့ပြင်သစ်ကပဲရစ်စိန့်ဂျာမိန်အသင်းနဲ့တွေ့မှာဖြစ်ပြီးလီဗာပူးကတော့ဂျာမနီကနာမည်ကြီးဘိုင်းမြူနစ်နဲ့တွေ့မှာပါ။ကျန်တဲ့ပွဲစဉ်တွေမှာတော့ပရီးမီယာလိဂ်ချန်ပီယံမန်စီးတီးကရှော့ကေ၊ယူဗန်တက်စ်ကအက်တလက်တီကိုမက်ဒရစ်၊တော့တနမ်ကဘော်ရိုစီယာဒေါ့တမန်၊ရိုမာကပေါ်တိုနဲ့တွေ့မှာဖြစ်ပါတယ်။
လက်ရှိဥရောပချန်ပီယံရီယယ်မက်ဒရစ်ကတော့နယ်သာလန်က Ajax Amsterdam နဲ့ကစားမှာဖြစ်ပြီးတော့ဘာစီလိုနာအသင်းကတော့ပြင်သစ်ကလီယွန်အသင်းနဲ့တွေ့မှာဖြစ်ပါတယ်။ဒါကြောင့် Manchester United နဲ့ Liverpool တို့ပွဲကျက်တယ်လို့ဆိုရမှာပါ။ Champions League ဒုတိယအဆင့်ရှုံးထွက်ပွဲစဉ်ပထမအကြော့ကိုတော့ February 17, 23, 19နဲ့20ရက်နေ့တွေမှာကစားတော့မှာဖြစ်ပြီးတော့ဒုတိယအကြော့ပွဲစဉ်တွေကိုတော့ March 5ရက်, 6ရက်, 12ရက်နဲ့23ရက်နေ့တွေမှာကစားတော့မှာဖြစ်ပါတယ်ခင်ဗျာ။Manchester United အသင်းကတော့ Jose Mourinho ကိုနီးပြအဖြစ်ကနေထုတ်ပယ်လိုက်ပါပြီ။ Manchester United အသင်းဟာပြီးခဲ့တဲ့တနင်္ဂနွေနေ့က Liverpool ကို 3-2 နဲ့ရှုံးနိုင်ခဲ့ပြီးတဲ့နောက်နှစ်ရက်အကြာမှာ Mourinho ကိုနီးပြအဖြစ်ကနေထုတ်ပယ်လိုက်တယ်လို့အင်္ဂါနေ့ကကြေညာခဲ့တာဖြစ်ပါတယ်။ Manchester United အသင်းဟာအခုမပေးပွဲ18ပွဲပြီးတဲ့အချိန်မှာ26မှတ်နဲ့အဆင့်6နေရာမှာရောက်နေပါတယ်။ဒါကြောင့် Man U အသင်းဟာရာသီထက်ဝက်မချိုးခင်မှာပဲဇီရာထိတ်ကဥဆောင်နေတဲ့ Liverpool နဲ့19မှတ်ဒုတိယနေရာက Man City နဲ့28မှတ်ပြတ်နေပြီးတော့28နှစ်အတွင်းအဆိုးဝါးဆုံးအခြေအနေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။လိုဘူးနဲ့ပွဲအပီအင်တာဗျူးမှာလည်းသူ့အနေနဲ့မန်ယူအသင်းကိုပြန်ကောင်းအောင်လုပ်နိုင်မလားလို့မေးတဲ့အခါမှာမော်ရီညိုကချန်ပီယံဖြစ်ဖို့တော့မလုပ်နိုင်တော့ကြောင်းနဲ့အဆင့်6အတွင်းဝင်ဖို့ကိုပဲချိန်စီပေါ့အာမခံခဲ့ပြီးတော့ဒါမဲ့နဲ့ချန်ပီယံလိဝင်ခွင့်ရဖို့အတွက်လည်းအာမမခံပဲကြိုးစားသွားမယ်လို့ပဲပြောခဲ့ပါတယ်။မန်ယူအသင်းကတော့ဒီနေ့ရာသီကုန်အထိယာယီနီးပြခန့်အပ်သွားမှာဖြစ်ပြီးတော့28နှစ်အတွင်းမှာချိန်ညာမယ်လို့ပြောပါတယ်။ယာယီနီးပြမခန့်ခင်မှာတော့အသင်းရဲ့လက်ထောက်နီးပြဖြစ်တဲ့ Michael Carrick ကအသင်းကိုတာဝန်ယူသွားမှာဖြစ်ပါတယ်။ဒါကြောင့် Man U အသင်းဟာဒီနေ့ဘောလုံးရာမကုံငင်ထိတော့ယာယီနီးပြကိုခန့်သွားမှာဖြစ်ပြီးတော့အဲ့နောက်အသင်းကိုရည်ရှိကိုင်တွယ်ဖို့အတွက်နီးပြတူကိုခန့်သွားမှာဖြစ်တယ်လို့ပြောပါတယ်။လောလောဆယ်မှာတော့ပြင်သစ်အသင်းရဲ့ကံတွင်ကစားသမားလည်းဖြစ် Real အသင်းရဲ့နီးပြဟောင်းဒီသားနဲ့ Tottenham အသင်းရဲ့လက်ရှိနီးပြ Pochettino တို့ကတော့ Man U နီးပြဖြစ်လာဖို့ရည်ပန်းစားဆုံးဖြစ်နေပါတယ်။အဲ့နောက်မှာတော့ Man U ကစားသမားဟောင်းလည်းဖြစ်PSG နီးပြအောင်လည်းဖြစ်တဲ့ Laurent Blanc, Chelsea နီးပြဟောင်း Conte နဲ့ Man U ကဝင်ကစားသမားကြီးဖြစ်တဲ့ Ryan Giggs နဲ့လက်ရှိလက်ထောက်နီးပြ Michael Carrick တို့လည်းနီးပြဖြစ်လာနိုင်တယ်ဆိုပြီးတော့ comment ပြောဆိုတာတွေလည်းရှိနေပါတယ်ခင်ဗျာ။ဆန်နဂျေမြောက် ASEAN Suzuki Plus Final ဒုတိယအကြော့ကို Vietnam နဲ့ Malaysia တို့ Vietnam နိုင်ငံ Hanoi မြို့မှာပြီးခဲ့တဲ့စနေနေ့ဒသမ15ရက်နေ့ကကစားခဲ့ကြပါတယ်။မလေးရှားမှာဒသမ17ရက်နေ့ကကစားခဲ့တဲ့ပထမအကြော့မှာတော့တစ်ဖက်2ဂိုးစီနဲ့တရေကျထားတာပါ။ဒါကြောင့်ဒီဘက်မှာဗီယက်နမ်ကအင်္ဂွန်းအားသာချက်ကိုယူပြီးပွဲစကတည်းကတိုက်စစ်ဆင်ကစားခဲ့ပြီးတော့ဗီယက်နမ်အတွက်တလုံးသေးသောအနိုင်ဂိုးကိုတော့ပထမပိုင်း6နဲ့မှငွေ့အန်ဒုတ်ကသွင်းခဲ့တာပါ။ဘေဘချန်းကနေဂိုး8တင်ပေးလိုက်တာကိုသူကဘယ်ချေနဲ့ဘောလီကန်သွင်းသွားခဲ့တာပါ။အသင်းစလုံးဂိုးသွင်းခွင့်တွေရခဲ့ပေမဲ့နောက်ထပ်ဂိုးမသွင်းနိုင်ကြဘဲနောက်ဆုံးမှာဗီယက်နမ်ကတကူကိုမရှိနဲ့အနိုင်ရပြီးတော့နှပွဲပေါင်း3-2နဲ့2018 ASEAN Suzuki Plus Champion ဖြစ်သွားပါတယ်။ Vietnamese Park Hanso ကတော့အခုလို Suzuki Plus Champion ဖြစ်တာဟာသူ့နီးပြတန်းတစ်လျှောက်မှာအကောင်းဆုံးအောင်မြင်မှုဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်
။ကိုယ်စောင့်နေစုံလို့ကိုပုံတော့ဒီမှာဒုတိယဆောင်
ကျွန်တော်တို့ဒီနေ့နိုင်ရတဲ့အတွက်ဝမ်းသာပါတယ်။ကျွန်တော်တို့အကောင်းဆုံးကစားခဲ့ကြပြီးတော့ပြီးခဲ့တဲ့နှစ်လလုံးလုံးလည်းအကောင်းဆုံးကြိုးစားခဲ့ကြတာပါ။ကျွန်တော်ရဲ့ကစားသမားတွေနီးပြတွေနဲ့အသင်းမှာပါတဲ့သူတွေအားလုံးကိုလည်းကျေးဇူးတင်ပါတယ်။အနိုင်ကိုသွင်းပေးခဲ့တဲ့အန်ဒုတ်ကိုလည်းကျေးဇူးတင်ပါတယ်။ဒါပေမဲ့ဒီအနိုင်ကိုကတသင်းလုံးနဲ့ဆိုင်ပြီးဂိုးကလည်းအရန်ကောင်းပါတယ်။ VNM အလုပ်လုပ်ရတာပြောသလို VNM လည်းရွေးစဉ်အသင်းနီးပြလုပ်ရတာလည်းကျင်းနေပါတယ်။အခုလိုဒီပြိုင်ပွဲမှာအနိုင်ရတာကကျွန်တော်နီးပြတရက်တလျှောက်မှာအကောင်းဆုံးအောင်မြင်မှုဖြစ်ပါတယ်။
အခုနေ့အာဆီယံ Suzuki Plus မှာအုပ်စုအစင်းကနေထွက်လာရတဲ့မြန်မာအသင်းကတော့နီးပြအန်တိုနီဟေးကိုနီးပြအဖြစ်ကနေဖယ်ရှားလိုက်ပါတယ်မြန်မာဘောလုံးဖွဲ့ချုပ်ကအန်တိုနီဟေးကိုပြီးခဲ့တဲ့မေလကနီးပြအဖြစ်နဲ့စားချုပ်ချုပ်ခဲ့တာဖြစ်ပြီးတော့အာဆီယံ Suzuki Plus ဘောလုံးပွဲမှာအောင်မြင်မှုမရလို့ဖယ်ရှားလိုက်တာဖြစ်တယ်လို့ပြောပါတယ်မြန်မာအသင်းဟာအခုနေ့ Suzuki Plus အုပ်စုပွဲစဉ်မှာလောင်နဲ့ကမ္ဘောဒီးယားအသင်းတွေကိုအနိုင်ရပြီးချန်ပီယံဖြစ်သွားတဲ့ VN နဲ့တရကြကမလေးရှားကိုရှုံးခဲ့တာကြောင့်နှစ်ပွဲနိုင်တစ်ပွဲတရတစ်ပွဲရှုံး9မှတ်နဲ့အုပ်စုတက်တရသာရပြီးတော့ပြိုင်ပွဲကနေထွက်လာရတာဖြစ်ပါတယ်ခင်ဗျာနောက်ထပ်သတင်းတစ်ခုကတော့ Man City ကစားသမားတွေဟာပြီးခဲ့တဲ့ဒီဇင်ဘာ13ရက်နေ့က Manchester မြို့ကစေယုံတွေကိုသွားရောက်ပြီးတော့လူနာတွေကိုတွေ့ဆုံအားပေးခဲ့ပါတယ်နှစ်စဉ်အခုလိုဒီဇင်ဘာ Christmas အားလည်းရရာသီအချိန်ရောက်ပြီဆိုရင်စေယုံမှာကုသနေတဲ့သူတွေကိုအားပေးတဲ့အနေနဲ့သွားရောက်ကြပြီးတော့ Christmas card တွေလက်ဆောင်တွေပေးကြတာပါ Man City ရဲ့အမျိုးသားရောအမျိုးသမီးနှစ်သင်းလုံးကဒီတော်ဝင် Manchester ကလေးစေယုံပါဝင်စေယုံ၄ခုမှရှိတဲ့ကလေး၄00ကျော်နဲ့အခြားလူနာတွေမိသားစုဝင်တွေနဲ့တွေ့ဆုံခဲ့ကြပါတယ်။ကလေးတွေနဲ့သူတို့ရဲ့မိသားစုတွေကလည်းကမ္ဘာကျော်ဘောလုံးသမားတွေနဲ့ဒူဓာတ်ပုံတွေရိုက်ခဲ့ကြပြီးတော့အခုလိုလာရောက်အားပေးတဲ့အတွက်လည်းဝမ်းသာပျော်ရွှင်နေကြပါတယ်ခင်ဗျာ။မော်ရိုကိုနိုင်ငံမှာကျင်းပတဲ့အခုနှစ်ကမ္ဘာဖလားဖူတ်ဂေါ့ဖ်အသင်းလိုက်ပြိုင်ပွဲမှာတော့ပြင်သစ်အသင်းကအနိုင်ရပြီးတော့ကမ္ဘာချန်ပီယံဖြစ်သွားပါတယ်။ဖိုင်နယ်ကိုဒီဇင်ဘာ15ရက်နေ့ကကစားခဲ့ရမှာပြင်သစ်ကဘရစ်တိန်ကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားတော့ပါ ဆက်ရှိခြင်းကစားပြီးတဲ့အချိန်မှာနှစ်သင်းလုံးဟာသုံးမှတ်စီတူနေခဲ့ပေမဲ့ဝယ်စဉ်တစ်လျှောက်သွင်းကိုရမှတ်အရေးအတွက်အရာပြင်သစ်ကအနိုင်ရတော့တာဖြစ်ပါတယ်။ပြင်သစ်ကစားသမားနီကလတ်စ်ကူရှီနီကတော့
We really wanted to win against UK and that it.
ဗြိတိန်ရဲ့ကစားတဲ့ပွဲကိုကျွန်တော်တို့နိုင်ကျင်သလိုနိုင်လဲနိုင်လဲပါတယ်။ကျွန်တော်တို့အခုကမ္ဘာချန်ပီယံဖြစ်ပါပြီ
။ပြင်သစ်ကဒီပွဲနိုင်လိုက်တဲ့အတွက်ပြီးခဲ့တဲ့နှစ်က Paris မှာကျင်းပခဲ့တဲ့ဥရောပဖလားမှာဗြိတိန်ကိုရှုံးထားတဲ့ရှုံးချက်ကိုပြန်ဆက်နိုင်လိုက်တယ်ဆိုတာကိုပြောကြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ။
ကိုရနိုင်ရဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ကြကြရတာပါဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင
်အမေရိကန်ပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့အလားပါတဲ့ရှုခင်းပုံတွေကိုကျမတို့ VOE ရဲ့2019ပြက်ကလေးမှာတွေ့နိုင်ပါတယ်ဒီ VOE ရဲ့မြစ်တာလက်ဆောင်ပြက်ကလေးလိုချင်တဲ့ဆိုရင်VOA မြန်မာပိုင်းကိုစာဖြစ်ဖြစ်အီးမေးဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်။ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုတဲ့လိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်။အီးမေးပေးပို့မယ်ဆိုရင် bamis@voanews.com ကို2019 VOA ပြက်ကြရင်တောင်းခံပါတယ်ဆိုတာအကျိုးအကြောင်းရေးပို့လိုက်ပါ။ကို့နာမည်နဲ့နေ့ရက်ဆက်ဆက်ရေးထည့်ဖို့မမေ့ပါနဲ့နော်။ VOA ပရိသတ်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေပြီးတော့ဆက်လက်ထုတ်လွှင့်ပေးနေပါတယ်။မနေ့ပြန်ကြတာပရိမနေ့ဖက်6နာရီကနေ9နာရီအထိအစီအစဉ်တွေထဲမှာတော့ဥကျော်ဇန်တာရဲ့မြန်မာအရေးတုံ့သက်ခြင်းနဲ့သူယုံကြည်ရာအစီအစဉ်တွေကိုပြန်လည်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။ဒီကနေ့အတွက်အစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါအောင်ရှင်။
ယောပတမက EU ရဲ့တန်တမာဆက်သွယ်ရေးကွန်ရက်တွေကိုအင်တာနက်တက်ခဲ့သူ hackers တွေက၃နှစ်ကြာပေါက်ထွန်းဝင်ရောက်ခဲ့ကြပြီးအရေးကြီးတဲ့ဂျင်းနန်းစာပေါင်းထောင်နဲ့ချီပြီးဒေါင်းလုဒ်ရယူခဲ့တဲ့အကြောင်းအမေရိကန်သတင်းစာကြီးစောင်ဖြစ်တဲ့ New York Times ကဖော်ပြပါရယ်ပေါက်ထွန်းမှုကို Cyber Internet လုံခြုံရေးကုမ္ပဏီတစ်ခုဖြစ်တဲ့ Area 1ကဖော်ထုတ်တွေ့ရှိပြီးဂျင်းနန်းစာပေါင်း1100ကျော်ကိုလည်းသတင်းစာတိုက်ကိုပေးအပ်ခဲ့တဲ့အကြောင်းမနေ့နောက်ပိုင်းမှာဖော်ပြတဲ့သတင်းမှာပြောဆိုလိုက်တာပါမက္ကဆီကိုနိုင်ငံနယ်စပ်မှာတိုင်းတီဆောင်မကိစ္စအတွက်တောင်းခံထားတဲ့အတိုင်းအမေရိကန်ဒေါ်လာ5ဘီလီယံမရရင်အစိုးရရန်ရရဲ့ရစိုင်းဖြစ်ဖို့ချင်းချောက်ထားတာကိုသမ္မတဒေါ်နယ်ထရမ့်ပဲကအလျှော်ပေးလာတဲ့အတွက်ဒီမိုကရက်တစ်ရီပပ်ဘလစ်ကန်လွှတ်တော်အမတ်တွေသဘောတူညီချက်ရနိုင်ရေးလွှတ်တော်မှာတွေ့ဆုံဆွေးနွေးနေပါတယ်။သူတောင်းထားတဲ့အတိုင်းငွေကြေးပမာဏမရရင်အစိုးရလုပ်ငန်းတွေရစိုင်းဖြစ်ဖို့အတွက်ကိုတော့ပြီးခဲ့တဲ့တစ်ပတ်ထဲမှာပဲသမ္မတထရမ့်ကချင်းချောက်ခဲ့တာပါ။အမေရိကန်ပြည်အောင်စုရဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်မှုတွေဟန်တာဖို့ကြိုးပမ်းတဲ့အနေနဲ့အမေရိကတိုက်အလဲပိုင်းနဲ့အင်းနီးချင်းမက္ကဆီကိုနိုင်ငံတို့မှာဒေါ်လာ10ဘီလီယံကျော်ရင်းနှီးမြှုပ်နှံသွားဖို့အမေရိကန်ကကတိပြုလိုက်ပါတယ်ဒေါ်လာ6ဘီလီယံနီးပါးကိုတော့အယ်ဆာဗေရာကွာတီမာလာနဲ့ဟွန်ဒူရက်စ်နိုင်ငံတွေအတွက်သုံးစွဲသွားမှာဖြစ်ပြီး 4.8 ဘီလီယံကိုတော့မက္ကဆီကိုနိုင်ငံတောင်ပိုင်းကစီမံကိန်းတွေမှာသုံးစွဲဖို့ရထားခဲ့တာပါမြန်မာစစ်တပ်နဲ့ဆက်နွယ်သူတွေအွန်လိုင်းပေါ်မှာမတမာတဲ့အပြုမူတွေနဲ့ပူးပေါင်းဆောင်ရွက်နေသူတွေအဖြစ်ရာနဲ့ချီတဲ့အကောင့်တွေနဲ့စာမျက်နှာတွေကို Facebook လူမှုကွန်ရက်ကပိတ်လိုက်ပါတယ် Facebook စာမျက်နှာ425မျက်နှာ Group အုပ်စု19ခုအကောင့်135ခုအပြင်ဓာတ်ပုံလူမှုကွန်ရက် Instagram အကောင့်15ခုကိုပါပိတ်လိုက်တဲ့အကြောင်းမနေ့နောက်ပိုင်းကပဲ Facebook ကကြေညာလိုက်တာပါကုမ္ပဏီမူဝါဒကိုချိုးဖောက်ပြီးအွန်လိုင်းပေါ်မှာမမှန်မကန်ဖော်ပြနေတဲ့လုပ်ရည်မျိုးတွေနဲ့ပတ်သက်လို့ဆက်လက်စုံစမ်းနေဆဲဖြစ်တဲ့အကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံကအွန်လိုင်းစာမျက်နှာတွေပေါ်မှာအမုန်းစကားတွေပြန့်နှံ့နေတာတွေကိုတားဆီးဖို့ပြက်ကွက်တယ်ဆိုပြီး Facebook ပေါ်ဝေဖန်မှုတွေထွက်ပေါ်လာခဲ့ပြီးတော့အခုလိုပိတ်လိုက်တာလည်းဖြစ်ပါတယ
်။အောင်လွင်ကပြောပြပေးခဲ့တာပါ။ဒီညစီစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ William Andre ဖြစ်ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းတူမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။VOA ကိုအပိနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.